Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်မေလ5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအချိန်ဒိုင်းမီတာ1925 30နဲ့လိုင်းလာမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပြီရှင်။ကိုရိုဒီညအတွက်ထိတ်တန့်ရသတင်းတွေကိုကျွန်မနောက်လောက်ပြောပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအစောပိုင်းမှာအလူလဲရင်ဆိုင်ခဲ့တဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးသူအသစ်၄ဦးသာရှိကြောင်းသတင်းထုတ်ပြန်ခဲ့သလိုရောဂါကာကွယ်ထိန်းချုပ်ရေးအတွက်လှနဲ့ချီအသွာလာကန့်သတ်ထားတဲ့ကိုဖြေလျှော့ပေးနေပါပြီ။ COVID-19 လူနာသက်တောင်းကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာ၃လအတွင်းပိုကူးသူအနည်းဆုံးကျသွားတာလည်းဖြစ်ပါတယ်။တောင်ကိုရီးယားကအထက်တန်းကျောင်းတွေကိုတော့ရှေ့သတင်းမှမှစပြီးတော့ဖွင့်လှစ်တော့မှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိတာ၃ပတ်ရှိသွားပြီဖြစ်ပြီးသူ့နိုင်ငံထဲမှာပိုကူးသူအသစ်တဦးတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောပါတယ်။ဆက်ပြီးကုသပေးနေရတဲ့ COVID-19 လူနာကတော့၄၀၀နီးပါးရှိတယ်လို့လက်သေးဥက္ကဋ္ဌအဝန်ရှိသူတွေကပြောပါတယ်။တင်းကျပ်တဲ့အသွာအလာကန့်သတ်တာစစ်စစ်တာနဲ့တိချခွဲစောင့်ကြည့်တာတွေပိုးရှိသူနဲ့အနီးကပ်ရှိခဲ့သူတွေကိုခြေရကောက်စီရင်ပြုဆိုတာကြောင့်နိုင်ငံအတော်များများမှာပိုကူးဆက်မှုထိန်းချုပ်ထားနေတာဖြစ်ပုံရတယ်လို့လည်းသုံးသပ်ကြပါတယ်။ Hong Kong, Taiwan, Vietnam, Thailand, Australia နဲ့ New Zealand နိုင်ငံအပါအဝင်အာရှပစိဖိတ်ဒေသကနိုင်ငံတွေမှာလည်းပိုကူးသူအသစ်တယောက်မှမတွေ့ရပါဘူး။ဒါပေမဲ့လည်းကမ္ဘာဒုတိယလူဦးရေအထူးတဆုံးဖြစ်တဲ့အိန္ဒိယလိုနိုင်ငံတွေမှာတော့ပိုကူးဆက်မှုမြင့်တက်လာနေတာပါ။လူဦးရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယမှာပိုကူးဆက်မှုအဆိုးဆုံးအခြေအနေကိုမရောက်သေးဘူးလို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီကနေ့ထိကမ္ဘာတဝန်ပိုကူးခံထားသူစုစုပေါင်း36,000ကျော်ရှိနေပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ပိုကူးသူ13,000ကျော်နဲ့ကမ္ဘာမှာအများဆုံးရှိပါတယ်။အမေရိကမှာပိုကူးလူနာသစ်နေစဉ်ထောင်ကြီးတိုးလာနေပေမဲ့ရောဂါထိန်းချုပ်ရေးကန့်သတ်သားမြစ်ချက်တွေကိုဖြေလျှော့ပေးလာနေတာလည်းဖြစ်ပါတယ်။အမေရိကမှာ COVID-19 ရောဂါကြောင့်သေဆုံးတွေရေအတွက်ဟာလာမယ့်ဇွန်လတရက်နေ့လောက်ကြာရင်2ဆနီးပါးတိုးလာနိုင်တယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ခန့်မှန်းချက်ကိုသမရအင်ဖီရိုကရှော့ပေါ်ပြောဆိုလိုက်ပါတယ်။CDC ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာလက်ရှိနေစဉ်ပိုကူးလူနာသစ် 25,000 ရှိရာကနေဒီလကုန်ပိုင်းလောက်မှာပိုကူးခံရသူအသေနေစဉ် 2,000 လောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာပါ။ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကစုဆောင်းပြုစုထားတဲ့စင်စရာတွေကိုအခြေခံထားတဲ့ကိန်းဂဏန်းတွေကိုတော့ New York Times သတင်းစာကသတင်းလာနေမှာပဲဖော်ပြခဲ့တာပါ။သမ္မတအင်ဖီရိုပြောခွင့်ရ Judge Diri ကတော့သတင်းမှာဖော်ပြခဲ့တဲ့အချက်အလက်တွေဟာအင်ဖီရိုရဲ့ Coronavirus တက်ဖြစ်ရေးအဖွဲ့နဲ့အစိုးရဌာနတွင်စီစစ်ဖို့တင်ပြထားတဲ့အချက်လက်တွေမဟုတ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်သူပြည်သားတွေရဲ့ကျန်းမာရေးကိစ္စကိုသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကထိတ်တန့်ဦးစားပေးဆောင်နေတယ်လို့ပဲသက်ဆိုင်ရာပြည်နယ်တွေမှာကတ်သတ်မှုတွေဖြေလျှော့ပေးနိုင်ဖို့ကြိုးပမ်းမှုတွေအပေါ်ဆက်လက်စောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတပ်ဖွဲ့ခံတစ်ခုကနေစတင်ပြန့်နှံ့ခဲ့တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အထောက်အထားပြတာမရှိသေးတဲ့အတွက်ထင်ကြေးပြီးပြောဆိုချက်ဖြစ်နေတာသတ်မှတ်ရမှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်
။ Any data or specific evidence from the US government relating to the purported origin of the virus?
ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တယ်လို့ပြောဆိုနေတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအချက်လက်အထောက်အထားတိတိကျကျပေးအပ်တာမရှိသေးတဲ့အတွက်ထင်ကြေးပြီးပြောဆိုမှုဖြစ်တာသဘောထားမှာဖြစ်ကြောင်း WHO အရေးပေါ်ဌာနညွှန်ကြားရေးမှူး Michael Ryan ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။သိပ္ပံပညာရှင်တွေကတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ Coronavirus ဟာသရိုက်ဆန်ကနေလူစီကူးစက်ခဲ့တာလို့ယူဆထားပြီးတော့တရုတ်နိုင်ငံ Wuhan မြို့တောင်ငါးဆေးကနေကူးစက်ခဲ့တာဖြစ်နိုင်တယ်လို့လည်းယူဆထားတာပါ။သမ္မတထရမ့်ကတော့ယောဂပြန့်ပွားမှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံပေါ်ဆက်လက်ပြစ်တင်ဝေဖန်နေတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုကလည်းဝူဟန်မြို့တက်ခွဲခံတစ်ခုကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ခဲ့တဲ့ခိုင်လုံတဲ့သက်သေထောက်ထားရရှိတဲ့ဆိုပြီးသတင်းတွေနဲ့ကပြောဆိုထားပါတယ်။ COVID-19 ကယောဂကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကမ္ဘာတစ်ဝန်းအပြိုင်ဆိုင်ကြိုးစားနေတာမှာသုတေသနလုပ်ငန်းရှိခုကတော့အလားအလာကောင်းနေပါတယ်။တရုတ်အမေရိကန်ဗြိတိန်ဂျာမနီနိုင်ငံတွေကဒီသုတေသနလုပ်ငန်းတွေမှာကာကွယ်ဆေးတွေကိုလူရုံးနဲ့စမ်းသပ်နေကြတာပါ။ကာကွယ်ဆေးစံတထုတ်လုပ်ဖို့ကြိုးပမ်းနေတဲ့သုတေသနလုပ်ငန်းပေါင်းနောက်ထပ်64ခုထပ်မင်းလည်းရှိပါတယ်။ဒီနှစ်ကုန်လမှာကာကွယ်ဆေးသံပေါင်းရနေချီထုတ်လုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဖိအားပေးတိုက်တွန်းနေတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထုတ်လုပ်နိုင်အောင်ဖြန့်လန်းနေတဲ့အ мян လို့ရင်လူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ကာကွယ်ဆေးထိရောက်မှုရှိဖို့မသေးချဘူးလို့လည်းကျွမ်းကျင်သူတွေကသတိပေးနေတာပါ။
တန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5လိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများပါစေအောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မြန်မာနိုင်ငံကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနကဧပြီလ4ရက်ည7နာရီအချိန်ထုတ်ပြန်ချက်အရကိုဗစ် -19 တည်ပြီးလူနာအသေး6ယောက်ရှိတဲ့အတွက်ကူးစက်ခံရသူစုစုပေါင်း162ဦးရှိပြီဖြစ်ပါတယ်ဧပြီလ4ရက်နေ့အထိထုတ်ပြန်ချက်အရတော့ကိုဗစ် -19 နောက်ဆုံးတွေ့ရှိတဲ့ကူးစက်ခံရသူတွေဖြစ်တဲ့အမျိုးသား2ဦးနဲ့အမျိုးသမီး4ဦးတို့ဟာပြပခီးသွားရဆိုရင်ရှိသူတွေမဟုတ်ဘူးလို့လဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဧပြီလ4ရက်နေ့ကအတီးပြူလူနာ6ဦးရဲ့မှာနီးပြီးတော့စဘူတီရီမျိုးတွေကတက်မတော်သား2ဦးလဲပါဝင်တာကြောင့်နီးပြီးတော့မှပထမဆုံးရောဂါပိုးကူးစက်ခံရသူတွေ့ရှိတာလည်းဖြစ်ပါတယ်။ကျန်တဲ့သူတွေကတော့မရန်ကုန်မျိုးတွေက2ဦး၊အင်းစီမျိုးတွေက2ဦးနဲ့မြောက်ကလာပါမျိုးတွေက2ဦးဖြစ်ပါတယ်။ဧပြီလမှာမြန်မာနိုင်ငံမှာရောဂါပိုးကူးစက်ခံရမှုအတီးပြူလူနာလျော့နေလာပြီးတဲ့နောက်မှာအခုလိုတရက်ထဲ6ဦးကူးစက်တာကိုတွေ့ရှိရတာလည်းဖြစ်ပါတယ်။ဧပြီလ3ရက်ကနေ4ရက်နေ့နေ့လယ်ပိုင်းအထိစောင့်ကြည့်လူနာအသက်62ဦးတိုးလာတာပါ။ကူးစက်မှုတွေဟာပြပကပြင်းနေရောက်ရှိလာသူတွေစီကကူးစက်မှုနှုန်းထက်မိမိတို့နေထိုင်ရာအရက်တွင်းကရောဂါပိုးရှိသူတွေကတဆင့်ကူးစက်တဲ့နှုန်းကပိုများတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစိုးရကအတည်ပြုထုတ်ပြန်ထားတဲ့ COVID-19 ရောဂါကြောင့်သေဆုံးသူဦးရေက6ဦးရှိပါတယ်။ကုသမှုခံယူပြီးတော့ရောဂါကင်းရှင်းသူ49ယောက်ရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်ရှင်။စင်ကာပူနိုင်ငံမှာအင်္ဂါနေ့အတွက်ကိုရိုနာဗိုင်းရပ်စ်အတည်ပြုလွန်လာတဲ့632ယောက်ရှိတဲ့အတွက်ယောဂါကူးစက်ခံရသူစုစုပေါင်း19400ကျော်ရှိပါတယ်။မလေးရှားမှာတော့အသွာလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဝင်ပြုခဲ့တဲ့နှစ်ရမြောက်ဒီကနေ့မှာအတည်ပြုလွန်လာတဲ့30နဲ့စုစုပေါင်းယောဂါကူးစက်ခံရသူ6383ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့အထိမလေးရှားမှာ COVID-19 ယောဂါနဲ့သေဆုံးသူက106ယောက်ရှိပါတယ်။ဖိလစ်ပိုင်မှာလည်းဒီကနေ့ယောဂါကူးစက်အတည်ပြုလွန်လာတဲ့169ယောက်တွေ့ခဲ့တဲ့အတွက်စုစုပေါင်းယောဂါပိုကူးစက်နေသူ9600ကျော်နဲ့သေဆုံးက630ကျော်ရှိပါတယ်။ပြည်လေကျန်းမာလာသူက1400ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။အင်ဒိုနီးရှားမှာဒီကနေ့စီးရင်ရာယောဂါပိုကူးစက်သူအတည်ပြုလူနာ484ယောက်ရှိတဲ့အတွက်စုစုပေါင်းယောဂါကူးစက်သူ12000ကျော်နဲ့တည်ဆုံးသူ882ယောက်ထိရှိနေပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်။ဂျပန်နိုင်ငံမှာရေးပေါ်အခြေအနေသတ်မှတ်ချက်ကိုအစိုးရကရက်ထက်တိုးလိုက်ပြီးတဲ့နောက်မြို့တော်တိုကျိုမှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့မရကုန်ထိဆိုင်းငံ့ထားမယ်လို့တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုဂိုအီကီကပြောကြောင်း NHK သတင်းမှာဖော်ပြပါတယ်။တိုကျိုမှာကာယောဂါကာလာပိတ်ထားရတဲ့စီးပွားရေးလုပ်ငန်းတွေအတွေ့ငွေကြေးအထောက်ပံ့ထပ်ပေးသွားဖို့စီစဉ်ထားပြီးအသေးစိတ်ကိုအင်္ဂါနေ့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာကြေညာသွားမယ်လို့အုပ်ချုပ်ရေးမှူးယူရီကိုကပြောပါတယ်။ဂျပန်မှာတနိုင်ငံလုံးအတိုင်းအတာနဲ့အရေးပေါ်အခြေအနေသတ်မှတ်ချက်ကိုမေလ31ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်ရှင်။တနင်္လာနေ့ထီနောက်ဆုံးရတဲ့စီးရင်တွေအရစင်ကာပူနိုင်ငံမှာယောဂကုသသူပေါင်း18988ယောက်ထဲမှာ16393ဦးဟာအဆောင်တွေမှာစုဝေးနေထိုင်ကြသူနိုင်ငံသားလူ့သမားတွေဖြစ်တယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နိုင်ငံသားလူ့သမားတွေနေတဲ့အဆောင်တွေမှာနေထိုင်သူဦးရေများပြားတာနဲ့လေဝင်လေထွက်စနစ်မကောင်းတာကြောင့်ကုသမှုနှုန်းများတာဖြစ်တယ်လို့အလုံသမားအခွင့်အရေးဖွဲ့စည်းခုဖြစ်တဲ့ Transient Workers Council အဖွဲ့က Alex Yu ကပြောပါတယ်။လူကြီးလည်းနေပြီးတော့အရွယ်စားသိနေတဲ့စင်ကာပူနိုင်ငံဟာထိုင်ဝမ်နဲ့ကိုရီးယားနိုင်ငံတို့လိုကိုဗစ် -19 ကိုအောင်အောင်မြင်မြင်ထိန်းချုပ်နိုင်တယ်လို့ချီးကျူးခံခဲ့ရပြီးတဲ့နောက်မှာအခုအခါအရှိတောင်အရှာဒေသမှာယောဂါကူးစက်မှုအများဆုံးရှိလာတာပါ။ဒါဟာစင်ကာပူနိုင်ငံသား9ယောက်မှနိုင်ငံသားအလုပ်သမား1နှုန်းရှိတဲ့စင်ကာပူရဲ့စီးပွားရေးဟာနိုင်ငံသားတွေအပေါ်မှာအများကြီးမှီခိုနေရတယ်ဆိုတာကိုပြသနေတယ်လို့လည်း Alex Yu ကပြောပါတယ်။စင်ကာပူပြည်သူ့အင်အားဝန်ကြီး Josephine Thieu ကနိုင်ငံသားလူသမားတွေရဲ့အဆောင်တွေကိုပိုးပြီးတော့ကောင်းအောင်လုပ်ပေးဖို့လိုတယ်လို့ပြောပေမဲ့ COVID-19 အရေးပေါ်အခြေအနေကိုကျော်လွှားနိုင်အောင်ပထမဆုံးလုပ်ရမယ်လို့လည်းပြောပါတယ်။စင်ကာပူနိုင်ငံမှာလွန်ခဲ့တဲ့3ပတ်အတွင်းယောဂါကူးစက်မှုနှုန်းနေ့စဉ်ထောင်နဲ့ချီပြီးတော့ရှိနေတာပါ။ကူးစက်မှုတစ်ခုနဲ့တစ်ခုကြားဆက်ဆက်မှုရှာမတွေ့ပဲကွင်းဆက်ပြတ်တောင်နေတာကယောဂါခြေရာခံရေးမှာစင်ကာပူနိုင်ငံအတွက်အခက်အခဲဖြစ်နေတာဖြစ်တယ်လို့လည်းဆိုပါတယ်ရှင်။ကမ္ဘာတဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သက်ထားတာတွေတဖြည်းဖြည်းပြန်လျှော့ပေးလာနေတဲ့အပေါ်ယင်းနှိမ့်နှံသူတွေမျောလင်းချက်တွေတိုးလာနေချိန်မှာပဲအာရှတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့ဈေးတွေတက်ခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့အာရှစုရှယ်ယာဈေးကွက်မှာ Sydney S&P ညွန်ကင်းက1.4%ခန့်နှုန်း ဟောင်ကောင်ဟန်ဆန်အညွန်ကင်းက3.8ခိုင်နှုန်းနဲ့ထိုင်ဝမ် TSCC 50အညွန်ကင်းက3.5ခိုင်နှုန်းအသီးသီးမြင့်တက်ခဲ့ပြီးကိုရီးယား KOSPI ညွန်ကင်းကတော့2.6ခိုင်နှုန်းကျဆင်းခဲ့ပါတယ်။ဂျပန်နဲ့ရှန်ဟိုင်းစည်းကွက်တွေကတော့ပြန်ပြီးတော့မဖွင့်သေးပါဘူး။တနည်းမှနေနောင်ပိုင်း American စုရှယ်ယာစည်းကွက်ပိတ်ချိန်မှာအဓိကအညွန်ကင်းသုံးခုစည်းတွေတက်ခဲ့ပြီးတဲ့နောက်ဒီကနေ့အာရှစုရှယ်ယာစည်းကွက်မှာအားကောင်းခဲ့တာပါ။ American ကအဓိကရင်းနှံစည်းဖြစ်တဲ့ West Texas ရင်းနှံစည်းတစ်စည်းကို28.85ဒေါ်လာနဲ့6.6ခိုင်နှုန်းတက်ခဲ့တယ်လို့နိုင်ငံဆိုင်တဲ့ brand name စင်စီကတော့တစီကုန်28.33ဒေါ်လာနဲ့400ခိုင်နှုန်းပြန်တက်ခဲ့ပါတယ်ရှင်။အင်္ဂါနေ့ညပိုင်းထိတန်းရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။နိုင်ငံရခြားမှာရှိတဲ့မြန်မာနိုင်ငံသားတွေအထူးသဖြင့်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတသိန်းခွဲဝန်းကျင်လောက်မြန်မာနိုင်ငံထဲကိုမကြခင်ရောက်လာတော့မယ့်အနေအထားရှိတာမို့တခြားစောင့်ကြည့်နေရာတွေပြင်ဆင်ထားတာနဲ့ပတ်သက်လို့ပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေဆက်ဒေသတွေဖြစ်တဲ့ကရင်မွန်တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်တို့တွေ့ဆုံတဲ့ဆွေးနွေးပွဲထုတ်လွှင့်အချက်မှာတော့မြန်မာအလုပ်သမားတွေပြန်လာတဲ့အခါတခြားခွဲထားဖို့အတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးကြတဲ့အထက်မှာမြန်မာပြည်အနေအထားအရငင်းအိမ်မှာထားပြီးစောင့်ကြည့်တာနဲ့ဆိုင်ရင်တခြားနေရာတတ်မှတ်ပြီးစောင့်ကြည့်တာကပိုပြီးထိရောက်နိုင်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောခဲ့ပါဗျ။တကယ်လက်တွေ့အနေအထားမှာတော့တိုင်းနဲ့ချီပြောင်းဝင်လာကြတဲ့မြန်မာအလုပ်သမားတွေကို facility quarantine ဆိုတဲ့နေရာတတ်မှတ်ပြီးတခြားခွဲစောင့်ကြည့်မှုတွေလုပ်နိုင်ပါမလားဆိုတာစိုးရိမ်မှုတွေရှိနေပါဗျ။လက်ရှိမှာတော့မြဝတီခရိုင်မှာလူ2000စာလောက် facility quarantine နေနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းကိုမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကအခုလိုပြောပါရစေ။
ကျွန်တော်မြဝတီမှာတော့ furniture ကိုတော့ပြင်ဆင်ထားပါတယ်ခင်ဗျ။ဒီတစ်ခေါက်ကျွန်တော် quality ထားပြင်မှာဆိုတော့ရခင်တော့တုံးခဲ့တဲ့ကျွန်တော်ဆောင်းချင်အောင်ကောင်းကောင်းလို့အခင်းမှာဆရာတို့အဲဒီကောင်းတော့ကျွန်တော်ပို့သက်တင်ပြီးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်ဝင်လာတဲ့သူတွေအတွက်အတိတ်ဒီထုတ်ပေးနိုင်မှုကတော့ကျွန်တော်တို့ဒီ2000ကျော်ထုတ်ပေးနိုင်အောင်တော့အဲစီမံထမ်းတာဖြစ်ပါတယ်ခင်ဗျာ
facility correcting အဖြစ်မြန်မာလူသမားတသိန်းကျော်ကိုအစိုးရဘက်ကရေရှည်စီစဉ်ပေးနိုင်ပါမလားဆိုတာမှာအဓိကအားဖြင့်နေရာအခက်ခဲပစ္စည်းအခက်ခဲနဲ့ correcting ကာလစောင့်ကြံလူရင်းအမိအခက်ခဲတွေကြောင့်ဖြစ်ပါတယ်နေအိမ်မှာထားစောင့်ကြည့်တာနဲ့ facility correcting ထားတာနှစ်မျိုးလုံးကလိုအပ်တာဖြစ်တဲ့အတွက်ဒီနှစ်ခုကိုမျှတပြီးတော့လုပ်ဖို့လဲလို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါရယ
်တတိယစုလုံးဆိုလို့ရှိရင်တော့ဆရာတို့ကတော့ဟိုဟုံး quarantine ကိုပို့ပြီးတော့ဥစားပေးတဲ့လို့ထင်တာပဲเนาะသူတို့မိသားစုတတိယလုံးဒီ quarantine ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီအိမ်ကနေမထွက်အောင်စောင့်ကြည့်နိုင်တဲ့ဆိုရင်သူတို့တက်ကသူတို့ဆရာနေတခြားအဲ့ဒီကိုကူးစက်ဖို့ကြတာနေနေသွားတယ်ပေါ့နော
်အ
ဲ့တော့ဒီလိုများပြားလာတဲ့အချိန်မှာကိုယ့်ရဲ့ဟိုအိမ်ချင်းကြီးကဟုတ်ကော်ရင်ဒီကိုကျမတို့ကျွန်တော်တို့ဒီစနစ်တကျအောင်ရပါမယ်နောက်တစ်ခါကြီးစုစစ်စစ်တဲ့လူကြီးကလည်းသူ့ရဲ့အိမ်ကြီးထားနဲ့နေထိုင်နိုင်လို့နေထားကိုကြီးစုပြီးတော့ပုံရက်တင်တယ်လို့သုံးဖြတ်ရင်တော့သူတို့အဲဟုတ်ကော်ရင်ဒီနဲ့နေလို့ရှိရင်ဒီအဲ့ဒီဒါစုအတွက်တော့အကျိုးများနိုင်တယ်
ကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတတ်မှတ်နေရထားပြီးအသွာလာကန့်သတ်စောင့်ကြည့်တဲ့နေရာအရေအတွက်က8000ကျော်ရှိပြီးစောင့်ကြည့်ခံရသူအရေအတွက်ဟာမေလ3ရက်နေ့အထိ4000ခွဲဝန်းကျင်ရှိပါတယ်။ဒီထဲကမှအခုနောက်ဆုံးအချိန်ထိတော့တက်ခွဲစံတတ်မှုအရမြန်မာနိုင်ငံတွင် COVID-19 ရောဂါပိုးတွေ့ရှိသူ162ဦးရှိထားပါတယ်။အဲ့ဒီထဲမှာတော့ရောဂါပိုးကင်းစင်သူ49ဦးနဲ့သေဆုံးသူ6ဦးရှိပါတယ်ရှင်။ကျမအင်တနာထွမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာလာတော့ကြပြိမိနေပြီးနေရပြန်မှုစံသားရှိရဲ့မြန်မာလူသား200ကျော်အတွက်တရုတ်မြန်မာတန်ယုံဘက်ကစီစဉ်နေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါတရုတ်ပြည်ရဲ့တရားမဝင်လုံးလုံးနေပြီးအကြောင်းမျိုးမျိုးနဲ့နေရပြန်ဖို့အခက်အခဲဖြစ်နေသူတွေကမြန်မာတန်ယုံကိုဆက်သွယ်အကူအညီတောင်းလာပါတယ်။အဲ့ဒီအထဲမှာ COVID-19 ရောဂါစတင်ဖြစ်ပွားပြီးအသွားအလာတွေပထမဆုံးပိတ်ဆို့လိုက်ရတဲ့တရုတ်အလယ်ပိုင်းဟူပေပြည်နယ်ဝူဟန်မြို့ကမြန်မာလူသား200ကျော်လဲပါပါတယ်။သူတို့ဟာမြန်မာနိုင်ငံသားဖြစ်တဲ့ဆိုရဲ့အထောက်အထားတန်ယုံဘက်ကစီစဉ်နေပြီးမကြခင်အင်ပြန်ပို့ပေးနိုင်လိမ့်မယ်လို့ပေကျင်းမြန်မာတန်ယုံကတာမှုကြီးဦးဟန်ဝင်းအောင်ကပြောပါတယ
်။ဦးဟန်မို့ဟူပေပြည်နယ်ကကျွန်တော်200လောက်ဝင်းကျင်လောက်ရှိပါတယ်။အဲ့ဒါလည်းကျွန်တော်ပြန်ပို့ဖို့ဆောင်ရွက်နေပါတယ်။ စီလိုက်ထုတ်ပြီးတော့ကျွန်တော်တို့အချက်လက်ပြီးတော့အဲဒီထဲမှာကျွန်တော်တို့လူကိုယ်တိုင်တွားရအောင်မဖြစ်နိုင်တဲ့အတွက်တို့ဒီဟိုစာရွက်စာတမ်းနဲ့ပြုပို့ပြီးတော့ဟိုဘယ်သူတွေကဒီနိုင်ငံသားဖြစ်တယ်ဆိုတော့ဟောအထောက်အထားလေးတွေကျွန်တော်တောင်းထားတယ်အဲ့ဒါရရင်ကျွန်တော်တို့ဒီနိုင်ငံဆက်ပို့ဖို့ကျွန်တော်တို့ဟိုဆက်လက်ပြီးနိုင်ဆောင်ရွက်လိုပါတယ်
ပြည်내အစိုးရကသူတို့အားလုံးကိုဟိုတယ်တစ်ခုမှာတည်တံ့ထားပေးထားပြီးကျမကြီးကလည်းသူတို့အားလုံးကောင်းမွန်တယ်လို့တန်မှုကြီးဦးဟန်ဝင်းအောင်ကဆိုပါတယ်။တရုတ်အရှိနဲ့အရှိမြောက်ပိုင်းပြည်နယ်တွေလိုမိုင်3000လောက်ဝေးရဒေသကမြန်မာလူသား1500လောက်ကိုနေရပ်ပြန်ပို့ပေးနိုင်ခဲ့ပြီလို့ပေကျင်းမြန်မာတိုင်းဝန်ဘက်ကပြောပါတယ်။တရုတ်ပြည်တွင်းကိုလေရင်ဘတ်စကားအစည်းအဝေးဖြတ်ပြီးရှမ်းပြည်မြောက်ပိုင်းမူဆယ်မြို့ကနေတရုတ်အာဏာပိုင်တွေကနေရပ်ပြန်ပို့ပေးခဲ့ရပါအချိန်ကြံ့ညာမှာအစစ်အစေးတွေများမှာဆိုရင်လို့မြန်မာတန်ယုံကိုဆက်သွယ်အကူအညီမတောင်းပဲကိုကြီးကိုဟန်နဲ့ပြန်တဲ့သူတွေလည်းရှိရလို့တရုတ်အရှိမြောက်ပိုင်းရှန်တုံးပြည်နယ်ကကိုစော်နိုင်ထွန်းကပြောပါတယ
်။ဟုတ်ကဲ့ဟိုတရုတ်တန်ယုံကအကူအညီထောက်လာတော့များတယ်။ဒါပေမဲ့တန်ယုံကလည်းသူကဥပဒေနဲ့ညီပဲဆောင်ရွက်ပေးတာဆိုတော့ကျွန်တော်တို့ဒီဘက်ကလည်းဒါလည်းတော့ဘယ်လိုဘလောက်ကြာမယ်ဘလောက်စားမယ်သူကအသိဉာဏ်မပြေတော့အဲ့လိုမျိုးတန်ယုံနဲ့မကြမ်းတာပဲကိုကနဲ့ပြန်လို့ရတာ။တော်တော့ကျွန်တော်တို့ရဲ့ခြေတော်တော့ဆက်ပြန်ပါရတယ်ဆက်တော့
ဝူဟန်မြို့မှာပြိမိနေတဲ့မြန်မာကျောင်းသားအယောက်59ယောက်ဟာဖေဖော်ဝါရီလ1ရက်နေ့ကမြန်မာနိုင်ငံကိုပြန်လာခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်နှံ့ခဲ့လို့တရုတ်အစိုးရဟာဇန်နဝါရီ23ရက်မှာဝူဟန်မြို့တစ်ခုလုံးကိုပိတ်ဆို့လိုက်ပြီးပြည်နယ်အားလုံးလူလုံးမှာလည်းအသွားအလာတွေကန့်သတ်ခဲ့တာပါ။ဒါကတရုတ်ရောက်မြန်မာနိုင်ငံသားတွေအားလုံးကိုတက်ရောက်မှုရှိခဲ့တာပါ။တရုတ်အစိုးရကဝူဟန်မြို့ကိုအေပီလာ၈ရက်နေ့မှာအသွားအလာကန့်သတ်ပိတ်ဆို့တာတွေပြန်ရုပ်သိမ်းလိုက်ပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပြည်ပထားတာဖြစ်ပါတယ်
။ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့ရန်ကုန်မြို့မှာအလွတ်တဘောဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။အစိုးရက COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကို AB 29ရက်နေ့ကစတင်ဖွဲ့စည်းခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့ကဒီကော်မတီနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့အကြားအွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာရန်ကုန်မြို့မြို့သားပြန်လည်တင့်မြက်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ရုံးမှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးဖြစ်ကြတွေကိုတိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါဝင်တက်ရောက်ခဲ့တဲ့ဦးမျိုးဝင်းကအခုလိုပြောပါတယ်။
ဒါတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှဒီဒီကာကွယ်ထိန်းချုပ်ရေးပိုင်းတွေရှိမယ်ပြည်သူ့အရေးပိုင်းတွေရှိမယ်ဒါတွေကိုဘယ်လိုပုံစံနဲ့ဒီပုံပေါင်းဆောင်ရွက်နိုင်မလဲပေါ့ဟိုအဲ့ဒါတွေလုံတတ်ကိုတော့ဒီအကူအလက်တော်ဆွေးနွေးပွဲအနေနဲ့တော့တစ်ဖက်ဆွေးနွေးပွဲတွေစီစဉ်မယ်ပြီးတော့မှဒီသူတို့ကော်မတီနဲ့ EU တစ်ဖက်ကြီးစီနဲ့ဆွေးနွေးပြီးတော့မှတစ်ဖက်ကြီးရဲ့ပြည်ချာမြင့်ချင်းတွေပေါ်မှာပြီးတော့မှသူတို့ဘက်ရဲ့ဘာသာပုံနဲ့လည်း EU ကကောင်းတဲ့ပုံမှာဟာဒီတစ်ဖက်ပြန်ပုံပေါင်းဆောင်မှာဟာလေအဲ့ဒါသူတို့ရမှာပေါ့အကူတော့အပြန်အလှန်ဖလှယ်ပြီးတော့ဆွေးနွေးပွဲတွေဖြစ်အောင်စီစဉ်နေပိုင်ပါပဲ
။နောက်ပိုင်းဆွေးနွေးပွဲတွေကိုတော့ဒီလ၈ရက်နေ့လောက်မှာအွန်လိုင်းကနေဆွေးနွေးသွားဖို့အတွက်ပြင်ဆင်ထားကြောင်းဆက်ပြောပါတယ်။ဒီကနေ့ဆွေးနွေးပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကကော်မတီဒုဥက္ကဋ္ဌအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့ကဦးမျိုးဝင်းတို့ဦးဆောင်တက်ရောက်ခဲ့တာပါ။ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ NRPC ရဲ့အကြီးတန်းအကြံပေးအဖွဲ့ဝင်ဦးလမောင်ရွှေကအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကအဓိကဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပါတယ
်။အဓိကရှင်းပြတာတော့ EU 18ပွဲဆက်တွေ့ပြီးတော့စာပို့ခဲ့တာပေါ့။အဲ့တော့ဒီတော့ NVA တို့ကလည်းဆက်ပွဲမထူးရသေးနဲ့ဆက်ပွဲပေါ့။အဲ့တော့14ပွဲကတော့သူ့ပြန်လည်းဆက်တွေ့နေတယ်။အဲ့တော့သူ့အနေနဲ့တော့ဓမ္မယုံရဲ့အမိန့်ချင်တာကမှအောင်ခေါင်းရပါတယ်အခေါင်းရကိုဒီကွန်ပျူတာအောင်မြင်အောင်ဆော့ဖို့ဒီကနေ့ဒီကျွန်တော်တို့ရှင်းပြတယ
်ကွန်ပျူတာရဲ့တာဝန်ခေါင်းရမှာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအတွက်သတင်းဖလှယ်ဖို့နေဆက်ကဝင်ရောက်လာသူတွေကိုစစ်ဆေးစောင့်ကြည့်ရေးတန်တရားရှိလူနာတွေကိုညှဉ်းပိုးကုသရေးသူတို့နဲ့ထိဆက်သူတွေကိုရှာဖွေဖော်ထုတ်ရေးစရတွေကိုပူးပေါင်းဆောင်ရွက်ဖို့ဉာဏ်ပညာပိုင်းအရပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နယ်မြေတွေမှာ COVID-19 နဲ့ပတ်သက်ပြီးရေးပေါ်ဆောင်ရွက်ရမယ့်ကိစ္စပေါ်ပေါက်လာရင် NRPC ရဲ့လမ်းညွှန်ချက်နဲ့အညီညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့စရတွေပါဝင်တာဖြစ်ပါတယ်NCA လက်မှတ်မီထိုးသေးတဲ့ဝမိုင်းလာကချင်ကိုကတအန်းပလောင် AA ရခိုင် SSPP ရှမ်းမြောင်းနဲ့ KNPP ဂရင်းနီအဖွဲ့တွေကိုတော့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကနေတဆင့်စာပေးဖို့အကြောင်းကြားထားတာဖြစ်ပါတယ်။သ
ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျွန်မကဆုမမရှင်ကိုဗစ်ကာလသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့လိုက်နာရမယ့်ကျင့်ဝတ်တွေဆောင်ရွက်ဆောင်ရွက်နေတဲ့ပတ်သက်လို့ပြောပြပေးကြပါတယ်COVID-19 ကပ်ရောဂါကြုံနေရတဲ့မြန်မာနိုင်ငံမှာသတင်းသမားတွေသတင်းရယူရမှာအခက်အခဲတွေနဲ့ကြုံနေရသလိုရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်တွေရှိတဲ့အတွက်မီဒီယာအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်နေကြပါတယ်။အခုအချိန်ထိသတင်းသမားတွေကူးစက်ခံရကြောင်းအတည်ပြုတာမရှိသေးပေမဲ့လည်းအခက်အခဲကြုံလာခဲ့ရင်ကူညီနိုင်အောင်အရေးပေါ်ရန်ပုံငွေထားဖို့စီစဉ်တဲ့အကြောင်းဒီကနေ့ပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒီရမုံဝင်ကနေအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုထောက်ပံ့ပေးသွားမှာဖြစ်ကြောင်းလဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အထွေထွေအတွေ့အမှုကိုကျော်စွာမင်းကပြောပါတယ်
။ဒီကိစ္စကာလမှာအတွေ့အကြုံမှာတော့ရောဂါဖြစ်တဲ့ချိန်မှာသတင်းသမားတွေလည်းအကြက်ပေးနေရင်ခံရတာပေါ့နော်။ဒီလိုများသူတို့သတင်းရယူနေမတော်တဆအဲ့လိုမျိုးဖြစ်သွားခဲ့ပြီးရှိတော့အဲ့လိုမျိုးအခြေခံခံမှုဆိုတော့ဟိုကွာတင်းနေခံရဆိုရင်ဥရလက်တည့်အပေါင်းရှိရပါပနီရတဲ့မဆက်ရှိရပေါ်လိုက်ကလာနှစ်သိန်းလုံးမှာနော်ဒီထောက်ပံ့ပေးလို့လုပ်တယ်နောက်တစ်ခုကလက်တလောသတင်းမီဒီယာဒီတိုက်ကြရနေပြီးတော့ကိုဗစ်ကာလမှာယာယီဆိုင်ဆိုင်ထားတဲ့သတင်းသမားတွေကိုကျွန်တော်စတဲ့အိမ်နဲ့ရှိတဲ့ဘုံအိမ်သာတဘုံနော်အဲ့ဒါကိုကျွန်တော်တို့ထောက်ပံ့သွားဖို့ကျွန်တော်စီစဉ်နေပါတယ
်ကိုဗစ် -19 ကပ်ရောဂါကြုံနေရချိန်မှာအများပြည်သူသတင်းအချက်အလက်ရရှိဖို့လိုအပ်ပေမဲ့သတင်းသမားတွေကိုယ်တိုင်ကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်တိထားဖို့ကိုလည်းနိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကသတိပေးတိုက်တွန်းနေကြတာပါ။နိုင်ငံခြားသတင်းဌာနသတင်းတော်တို့ဖြစ်တဲ့ဦးတီဟာသွေးကတော့သတင်းသမားတွေကိုယ်တိုင်ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့ပြောပါတယ်
။မီဒီယာသမားတွေလည်းပြန်ပြီးစဉ်းစားဖို့စဉ်းတဲ့ချက်ကပါလဲဆိုတော့ပုံပုံကိုပဲကိုယ့်အန်တွေကိုပြစ်ချောင်းမှတ်ဒေတာဖြစ်တဲ့အတွက်မလိုဘဲနဲ့အဲ့လို risk ယူပြီးတော့လောက်တာမျိုးမလုပ်သေးဘူး။နောက်တစ်ခုကဟိုလူနာတွေရဲ့ပုံတွေပါလေကျွန်တော်ကပေါ်ပြလို့မရတဲ့အတွက်ကြောင့်မလို့ပတ်သားကိုလည်းစော်ပြောတဲ့နာမှုတွေနဲ့စိတ်ပိုင်းဆိုင်ရာတိကျမှုတွေဖြစ်နိုင်တယ်ဆိုတော့အဲ့ဒါကတော့စောင့်ထိန်ဖြစ်ပါတယ်ဆိုတော့ဟိုတော့နိုင်ငံတကယ်ဖြစ်ပေါ်တဲ့နေရာတွေပါဆိုလည်းဟိုခက်လန်းလန်းပဲပေါ့နော်အဲ့လိုမျိုးအားအရေမကိုးဖို့ပေါ့ preparation နဲ့တခြားလုပ်ပြီးတော့မှကျွန်တော်ကပြီးတဲ့ကိုတုတ်သိတင်တာပေါ့နော
်အင်ကာနေ့ညနေပိုင်းအထိကူးစက်သူ160ကျော်အတည်ပြုထားတဲ့မြန်မာနိုင်ငံမှာကူးစက်မှုအသစ်တွေညှော်နေလာပြီးမဲ့လည်းသတိထားဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်လူလူကျန်းမာရေးပညာပေးစေတနာဝန်ထမ်းကူညီနေတဲ့ဒေါက်တာကျော်စွာဦးကတော့သတင်းသမားတွေလည်းကျမ်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလိုက်နာဖို့အရေးကြီးတယ်လို့ထောက်ပြပါတယ
်အခုဒီလိုမဖြစ်မနေကျမ်းမာတော့မတ်ပေါ့နော်တက်ချင်တယ်ကျွန်တော်တို့ဟိုအဲ့ဒီဆွဲကန်းတုံးကပ်တစ်ခါတုံးလေးတွေပေါ့နော်အဲ့ဒါလေးတွေကိုဟိုတက်ဖို့တော့လိုတာပေါ့နော်ဟိုတချို့ကတော့အရင်ဟိုတော့ PPE ဟိုဟာတွေဝတ်တော့လေဟိုကျွန်တော်အနေနဲ့ဟိုဝင့်တော့ကောင်းတာပေါ့ဗျာဒါပေမဲ့တကယ်ကြတော့လုပ်ငန်းခွင်မှာကျတော့လေတို့ဝင်နိုင်ပါမလားပေါ့နော်အဲနေတော့တော့၃ပြီပေါ့ဗျာပိုပါနိုင်တော့၆ပြီတော့ကျွန်တော်ပိုကောင်းတော့ပေါ့န
ော်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော့ COVID-19 ရောဂါလက္ခဏာစောင့်ကြည့်စစ်ဆေးခံရသူတွေထဲမှာသတင်းသမားတွေပါမပါဆိုတာစီးရင်ပြုစုသွားဖို့နဲ့အလုတ်ကိုင်းနေရနာထားရတဲ့အတွက်အခက်အခဲကြုံနေရသူတွေကိုအကူအညီပေးနိုင်ဖို့မကြခင်စတင်ဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ပြခိုင်နောက်ပိုင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်ရှိနေပြီးဒေသခံရသားတွေထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်တတ်နိုင်ပါ။ပြခိုင်နောက်ပိုင်းတိုက်ပွဲတွေကြောင့်မနေ့ကရသေးတော်မျိုးနယ်မှာချေးရွာတချို့ကနေအိမ်တွေမိလုံတော့ခဲ့တယ်လို့ကြောက်တော်ဖက်မှလည်းမနေ့ကမိုင်းပေါက်ကွေးတာကြောင့်အရသာတေဆုံးမှုတွေရှိနေပါတယ်။ပြခိုင်နောက်ပိုင်းကကြောက်တော်မျိုးနယ်နဲ့တမိုင်လောက်ဝေးတဲ့ငတောက်တူချေးရွာမှာမနေ့ကညနေပိုင်းကနေအိမ်တချို့မိလုံတော့ခဲ့တယ်လို့ဒေသခံမျက်မြင်တူကပြောပါတယ်
။အဲမနေ့က၄ရက်နေ့၄ရက်နေ့ညနေ6နာရီခွဲလောက်မှာအမရတိတော်မျိုးရဲ့ဟိုတမိုင်းကြော်ကြော်လောက်ပဲဝင်းမယ်ရတိတော်မျိုးနဲ့ရတိတော်မျိုးပေါ်မှာတရင်က3ရင်းရှိတယ်ကငါသုံးခုငါသုံး၆ငါသုံးခုငါသုံး၈အဲ့အခုမိချုပ်ခံရတဲ့ဟိုတောက်ကြည့်ချင်းကြေးရောကငါသုံး၈နဲ့မိမိလေးဖြစ်ပေါ်တော့အဲ့ဒီဒီတေရောဒီနေ့မနေ့တနေ့လောက်ကနေပြီးတော့ဟိုမြန်မာတပ်မတော်ကတေရောပတ်ပတ်လည်မှာနေရာယူပြီးတော့တအင်းဝင်တယ်ကစစ်စစ်နေတော့အခုထိတော့မပြီးသေးဘူးစစ်စစ်နေ
ရတိတော်မျိုးနေမှာတိုက်ပွဲတွေကြောင့်ငတောက်တူခြေရွာပါဝင်ကြောက်တန်းတိုက်နေကခြေရွာပေါင်း၄၀ကျော်လောက်ကဒေတာခန့်တွေဟာထွက်ပြေးနေကြရတယ်လို့လည်းဒေတာခန့်တွေကပြောဆိုကြပါတယ်ဒါအပြင်မနေ့ကညနေပိုင်းမှာလည်းကြောက်တော်မျိုးနေညောင်ရှောင်းစစ်ဆောင်စခန်းမှာနေကြတဲ့တင်းမတ်ခြေရွာသား၄ဦးဟာမိမိနေရာဖြစ်တဲ့တင်းမတ်ခြေရွာကိုပြန်တော့ကြည့်လိုက်ရှင်မှာမိုင်းပေါက်ကွေးတာကြောင့်တဦးသေဆုံးတော့တယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
ဒီဟိုအထက်တင်းမပေါ့အထက်တင်းမရဲ့ဒီရွာဦးကျောင်းရှိလမ်းမှာပေါက်တာလို့ပြောတယ်သူတယောက်တည်းပဲဒီသူ့မှာကတန်ရန်ကတော့ဒီဒူအောက်ပေါ့နော်ဒေရှိပြတ်တော့တယ်ညာချီတန်ရန်ရတယ်နောက်ပြီးတော့ဒေလက်တန်ရန်နဲ့တည်ဆုံးသွားတာပေါ့နော်ဟောတန်တဲ့သူတွေကတော့တန်ရန်ရတာမရှိပါဘူးခင်ဗျာ
မြေုံမြို့နယ်ကစနေင်းကျေးရွာနီးမှာလေမနေ့ကညနေပိုင်းကပြစ်ခတ်မှုတွေရှိခဲ့တယ်လို့ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်နေ့ကဒ
ီမေလ၄ရက်နေ့မှာဒီမြေပုံမြို့နယ်စင်းရွာရဲ့မြောက်ဖက်ဒီ9ကီလိုမီတာလောက်ကွာမှာရှိတဲ့တောင်တန်းကိုဟိုမြန်မာစစ်တပ်ကနေပြီးတော့ဒီဟိုဂျဲတိုက်လေရင်တစည်းနဲ့နေပြီးတော့ညနေ3နာရီကနေ3နာရီ20ထိတစ်ချိန်ပေါ့နော်ပြီးလို့ရှိရင်အဲ့ဒီမှာနောက်ဟယ်လီကော်ပတာနဲ့လာပြီးတော့မှဟို15မိနစ်လောက်လာပြီးတော့ပြစ်ခတ်တာရှိတယ်ဟိုဘာမှတိုက်ပွဲဖြစ်ွားတာမရှိဘဲနဲ့ဟိုတစ်ဖက်တက်လာရောက်ပြီးတော့ပြစ်ခတ်တာပေါ့နော်ပြီးလို့ရှိရင်တို့ဒီလက်နေကြီးနဲ့လည်းပဲဟိုအကြိမ်တရာကျော်လောက်နေပြီးတော့ဟိုပြစ်ခတ်တာရှိတယ်အဲ့ဒီတောင်တန်းကို
တမ်တော်ဖက်ကတော့မနေ့ကရသေးတော်မျိုးနေနဲ့ကြောက်တော်ဖက်မှာဘာပြစ်ခတ်မှုမှမရှိခဲ့ပေမဲ့တခြားနေရာတွေမှာတော့ရှိတယ်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်နေ့ကဒီမေလ၄ရက်နေ့မှာဒီမြေပုံမျိုးနေစင်းရွာရဲ့မြောက်ဖက်ဒီ9ကီလိုမီတာလောက်ကွာမှာရှိတဲ့တောင်တန်းကိုဟိုမြန်မာစစ်တပ်ကနေပြီးတော့ဒီဟိုဂျက်တိုက်လေရင်တစည်းနဲ့နေပြီးတော့ညနေ3နာရီကနေ3နာရီ20ထိတစ်ချိန်ပေါ့နော်ပြီးလို့ရှိရင်အဲ့ဒီမှာနောက်ဟယ်လီကော်ပတာနဲ့လာပြီးတော့မှအိုးဆင်းရဲမင်းလောက်လာပြီးတော့ပြစ်ခတ်တာရှိတယ်။ဟိုဘာမှတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဟိုတစ်ဖက်တက်လာရောက်ပြီးတော့ပြစ်ခတ်တာပေါ့နော်။ပြီးလို့ရှိရင်တို့ဒီလက်နေကြီးနဲ့လည်းပဲဟိုအကြိမ်တရာကျော်လောက်နေပြီးတော့ဟိုပြစ်ခတ်တာရှိတယ်အဲ့ဒီတောင်တန်းကို
။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကြောင့်အရသာတေဆုံးမှုတွေထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေခုနောက်ပိုင်းမှာပိုတိုးလာတယ်လို့အရဖက်အဖွဲ့အစည်းတွေရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဘက်ကတွင်အရသာတွေခုလိုဘေးတောက်ခရောက်တာရှိတယ်လို့ထိခိုက်တေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရသွားမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေထပ်ဖြစ်လာနေသလားဆိုပြီးစွန်စန်းစစ်စစ်ဖို့ကုလလုံခွင့်ရဲ့ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ကျွန်တော်တန်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်။
ချင်းခိုင်မြောက်ပိုင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့ဂျားဖြတ်အစီရင်ခံစာအရမြန်မာနိုင်ငံအနေနဲ့ပထမဆုံးအစီရင်ခံစာကို ICJ ကိုမကြခင်တင်သွင်းသွားဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပေးပါပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းက ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့မြန်မာနိုင်ငံအပေါ်ဂျားဖြတ်စီရင်ချက်၄ချက်ချမှတ်ခဲ့တာမှာ၄လအတွင်းမြန်မာအစိုးရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်အစီရင်ခံစာတင်ပြရမယ်ဆိုတာပါဝင်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာအစိုးရကန့်ကွက်မှုမှာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုပြီးဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကို ICJ အပြည်ဆိုင်ရာတရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီအမှုအတွက်နှစ်ဖက်ကြားနာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းကြန့်ရှိနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့အတွက်ဂျားဖြတ်အရေးပေါ်အစီအမံတရက်ကို ICJ ကဇန်နဝါရီ23ရက်နေ့ကချမှတ်ပေးခဲ့တာဖြစ်ပါတယ်။ဒီအစီအမံတွေကိုဘလောက်ထိဆောင်ရွက်နိုင်ကြလဲဆိုတာကို၄လအတွင်းပထမအစီရင်ခံစာမြန်မာနိုင်ငံဘက်ကတင်သွင်းရမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအီးကိုဆက်သွယ်မေးမြန်းရမှာတော့ဒီအစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေတယ်လို့သာပြောဆိုခဲ့ပြီးအသေးစိတ်ပြောဆိုဖို့မရှိဘူးလို့ VOA ကပြောပါတယ
်။တို့သတ်မှတ်ထားတဲ့ကာလအဲ့တော့လည်းတင်ဖို့တော့ကျွန်တော်တို့ပြုစုနေတယ်ပေါ့နော်အချိန်မီတင်နိုင်မှာပါ။အော်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူး။23ရက်နေ့မေလဆို၄လပြည့်ပါပဲ။ဟိုစာပေးစာယူလို့ပို့လို့ရပါတယ်။ဟုတ်ကဲ့။ဟိုအစိုးရအနေနဲ့ဆောင်မထားရတယ်ရှိပါတယ်။ကြေညာချက်တွေထုတ်ထားတယ်။နော်အမှားတော့လုပ်ထားရတယ်ရှိပါတယ်။အဲ့ဒါလေးတွေလည်းဒီဟာဟိုပြည်ရင်းကစုံစမ်းစစ်ဆေးမှုတွေလည်းထောက်ပြပြုအောင်ဒီလိုမလုပ်တဲ့ဟာပါပဲ
။အစီရင်ခံစာတင်သွင်းဖို့နဲ့ပတ်သက်လို့လိုအပ်တဲ့အချက်လက်နဲ့ဥပဒေပိုင်းဆိုင်ရာဆောင်ရွက်မှုတွေကိုရှေ့နေချုပ်ယုံတဲ့စစ်ဥပဒေချုပ်ယုံတို့ဘက်ကဆောင်ရွက်နေတယ်လို့တက်မတော်သတင်းအမှန်ပြန်ကြားရေးဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေကိုမပြတ်စီအောင်ထိန်းသိမ်းဖို့ကိုလည်းတက်မတော်ယုံကထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပြင်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့နဲ့စာချုပ်ပါပြစ်မှုတွေကိုကျူးလွန်မှုရှိတယ်ဆိုတာခိုင်လုံတဲ့အချက်လက်ရှိရင်သမရာယုံကိုတင်ပြဖို့ဆိုတာကိုလေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမုန်းစကားပြန်ပွားမှုတွေမရှိအောင်မဖြစ်လာအောင်စောင့်ကြည့်တားဆီးဖို့အစိုးရအုပ်ချုပ်ရေးအစဉ်အဆက်ကိုလေသမရာယုံအနေနဲ့ညွှန်ကြားထားတာရှိပါတယ်။မြန်မာနိုင်ငံဘက်က ICJ စုံချက်ချက်အတိုင်းအခုလိုလှုပ်ဆောင်တာတွေရှိနေပေမဲ့ဒါဟာထိရောက်တဲ့ပြုပြင်ပြောင်းလဲမှုသဘောမျိုးတော့မဟုတ်ဘူးလို့မြမအရေးလေးလာတုံ့တက်သူဒေါက်တာခင်စောဝင်းကထုတ်ပြန်ပြောဆိုလိုက်ပါတယ်။
တကယ်ကြုံကစနစ်ဖြစ်တယ်ဆိုပေမဲ့ဒီနည်းရင်းရှိမဲ့ဆိုရင်လည်းတမန်ကရှာငါ report တစ်ခုတော့ပြင်ပြင်ပဲပေါ့လေနော်ဆောင်ရွက်နေပါတယ်ဆိုတော့ကျွန်တော်ဖြစ်ကတော့ပြင်တော့ပြင်ပါပဲဆိုင်ရိတ်တော့အရာရင်မရောက်သေးဘူးဟိုတလောက UK တို့ကတော့ဒီဆက်ကိုသူ sanction တွေဆက်ပြီးတော့သူ action လုပ်ရတယ်လေအဲ့ဒါလည်းဆက်နေနေတာပေါ့ဒါဘာလို့ပြောဒီ ICJ ရဲ့ဒီစီးနင်းရကတော့ deadline ကိုတော့တင်ရမှာပဲပေါ့ first report မှာကတော့ပြင်တယ်ဟုတ်ဟုတ်မယ်ပြင်တယ်ဒါပေမဲ့လည်းကြည့်ကြည့်အောင်ဒီကိစ္စကအချောင်းပြလို့တောင်းသွားတာပေါ့ဒါပေမဲ့ဒီနှစ်ထဲမှာဆက်လာအောင်ပါပဲလေ ဆက်ဆံဒီကိုဗစ်ကမှာကြာလေရောလာပြီးဒီကြားထဲမှာဘာမှပြုံးနေတဲ့အိုင်ကလာကပြီးတော့မရှိဆိုရင်တော့အချင်းကလာမယ်လို့ထင်တယ်
ICJ ကမြန်မာနိုင်ငံအတွက်ချမှတ်ခဲ့တဲ့ဂျာပြက်အစီအမံ၄ချက်ကတော့လူမျိုးတုံးတက်ဖြတ်မှုတာစီရေးနိုင်ငံတကာသဘောတူညီချက်အပိုင်းနဲ့မှာဖော်ပြထားတဲ့ပြစ်မှုတွေမကျူးလွန်ကာကွယ်စီမံဖို့ကျူးလွန်မှုလှုံ့ဆော်တာတွေမဖြစ်အောင်ထိန်းချုပ်ပေးဖို့ဖြစ်ပြီးခဲ့တဲ့ပြစ်မှုတွေရဲ့အထောက်အထားတွေမပျက်စီးအောင်ထိန်းသိမ်းဖို့နဲ့တိုးတက်မှုတွေကိုပုံမှန်အစီရင်ခံစာတင်သွင်းသွားဖို့ဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်တုန်းကရခိုင်မြောက်ပိုင်းမှာ ARSA လက်နက်ကိုင်အဖွဲ့ကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပြီးတဲ့နောက်မြမစစ်တပ်ကလူခွေရေးချုပ်ဖောက်မှုတွေရှိခဲ့ပြီးဒါရီဟာလူမျိုးတုံးတက်ဖြတ်မှုမြောက်ခဲ့တယ်လို့နိုင်ငံတကာမှာဆွတ်ဆွဲချက်တွေဖြစ်ခဲ့ရပါတယ်မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတယ်လို့ဒီချုပ်ဖောက်မှုတွေဟာစစ်ရာဇဝတ်မှုတွေဖြစ်နိုင်ပေမဲ့လူမျိုးတုံးတက်ဖြတ်မှုမြောက်တဲ့ပြစ်မှုမဟုတ်ဘူးလို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုရှောက်ထားခဲ့တာတွေရှိခဲ့ပါတယ်ကျမမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မေလာထဲကိုရောက်လာပြီးအမေရိကန်ပြည်တော်စုတဝန်းစီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တဲ့ပြည်내တွေပုံများလာနေတဲ့အချိန်သမ္မတ Donald Trump နဲ့ဒုသမ္မတဟောင်း Joe Biden တို့လာမယ့် November ရွေးကောက်ပွဲမှာရှင်ပြိုင်ကြဖို့ဘယ်လိုမဲဆွယ်စည်းဝေးကြမလဲဆိုတာတွေကိုပြင်ဆင်လာနေကြပါလိမ့်ဒေါ်လင်ထရန့်ရောဂျိုးဘိုက်တန်ရောနှစ်ယောက်စလုံးအတွက်သမ္မတရွေးကောက်ပွဲအနိုင်ရရေးမှာစိန်ခေါ်မှုခက်ခဲတွေရှိနေတယ်လို့ VOE သတင်းတောက်အဲလီဇဘက်လီသတင်းပေးပို့ထားတာကိုတင်ပြပါမယ်ကျွန်တော်သိမ်းထိုက်ဘူးပါစီပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးဖို့ PRP ရဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ကြားမှာပဲ COVID-19 ရောဂါကူးစက်သူနဲ့သေဆုံးသူရေအတွက်လဲအမေရိကန်ပြည်ထောင်စုမှာဆက်ပြီးတိုးလာနေပါတဲ့တဖြည်းဖြည်းချင်းလုပ်ငန်းတွေပြန်ဖွင့်တဲ့ပြည်နယ်တွေလည်းပုံများလာနေပါတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး Mark DeWine ကအခုလိုပြောပါတ
ယ် It is a balancing thing we got to bring the economy back
ဒါနှစ်ဖက်ထိန်းချုပ်ရတဲ့ကိစ္စပါစီးပွားရေးတွေပြန်ပြီးတော့ကျွန်တော်တို့လုပ်ကင်ရပါမယ်ဒါပေမဲ့ပြည်သူတွေကိုလည်းဘေးကင်းအောင်ဆက်ပြီးတော့ကာကွယ်ပေးရပါလိမ့်မယ်
သမ္မတဒေါ်လင်ထရန့်ကတော့သမ္မတရွေးကောက်ပွဲတဲ့ရေးကြီးတဲ့အာရီဇိုနာနဲ့အိုဟိုပြည်နယ်တွေကိုသွားရောက်ပြီးမဲဆွယ်စည်းဝေးနာတွေလုပ်မယ်အစီအစဉ်ဒီသတင်းပတ်တွေအတွင်းမှာပထမဆုံးအကြိမ်ကြေညာပါတယ်အကြိမ်နဲ့ရှင်းပြရမယ့်ပြည်နယ်တွေမှာဒုသမ္မတဟောင်းဂျိုးဘိုက်တန်ကသမ္မတဒေါ်လင်ထရန့်ရဲ့ရှေ့ကအသာစီးရနေတယ်ဆိုပြီးလူထုစစ်တမ်းတွေမှာဖော်ပြပါတယ်ဒီအချိန်မှာပဲမဲဆွယ်စည်းဝေးမယ့်အစီအစဉ်တွေကိုသမ္မတဒေါ်လင်ထရန့်ကြေညာလာပါ COVID-19 ရောဂါဖြစ်ပွားမှုတွေအပေါ်သမ္မတထရန့်ရဲ့ကင်တွေဘုံပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲတွေအတွင်းသူ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ဝေဖန်မှုတွေရှိသလိုအငြင်းပွားစရာကိစ္စတွေလည်းပေါ်ပေါက်နေပါတယ်ဒီမိုကရက်တစ်ပါတီရဲ့တနင်္ဂနွေလုံးအဆင့် Democratic National Committee ဥက္ကဋ္ဌ Tom Barras ကခုလိုဝေဖန်ပါတယ
် Who can you trust to dig us out of this mess? This president
ဒီရှုပ်ထွေးချက်တွေကကျွန်တော်တို့ကိုလွတ်မြောက်အောင်မတူလုံနိုင်မယ်လို့ခင်ဗျားယုံတယ် Coronavirus ကိစ္စကိုင်းတွေတော့မှသမရအနေနဲ့တလျှောက်လုံးမနိုင်မနှင်းကုယူကာယဖြစ်လာခဲ့တာပါ
Republican Party ဝင်တွေကတော့အမေရိကန်စီးပွားရေးကောင်းသမ္မတထရန့်လုပ်ခဲ့တဲ့မှတ်တမ်းတွေကိုပဲအဓိကပြန်ပြီးထောက်ပြနေပါတယ်။ Republican Party ရဲ့တနင်္ဂနွေလုံးဆင် Republican National Committee ဥက္ကဋ္ဌအမျိုးသမီး Ronald McDonnie ကအခုလိုပြောပါတယ
် Voters approve of the president's handling of the economy heading into this pandemic.
ဒီလိုနေရာနဲ့ပြည်နေတဲ့ကယောဂအစိုးရကြုံရမယ့်အခြေစီးပွားရေးအပေါ်သမ္မတရဲ့ကိန်းတွေဆောင်ရွက်ချက်တွေကိုမဲဆန္ဒရှင်တွေကလက်ခံကြပါတယ်။ဒီအခြေအနေကနေစီးပွားရေးကိုပြန်ပြီးတည်ဆောက်နိုင်မယ့်ခေါင်းဆောင်တစ်ယောက်အဖြစ်သမ္မတကိုသူတို့ကအတိအမှတ်ပြုကြပါတယ
်။မဲဆန္ဒရှင်တွေရဲ့ထောက်ခံမှုပေါ်ရောက်ဖို့သမ္မတထွန့်စူးစမ်းနေတဲ့ဒီချိန်ထဲမှာပဲဒုသမ္မတဟောင်းဂျိုးဘိုက်တန်အနေနဲ့လည်းတခြားဆွဆွဲတာတွေကိုရင်ဆိုင်နေရပါလေသူ့ရဲ့ထက်လွတ်တော်ဝန်ထမ်းဟောင်းတယောက်ကလွန်ခဲ့တဲ့နှစ်30ကဂျိုးဘိုက်တန်ဟာသူ့အပေါ်မှာလိမ်ပိုင်းဆိုင်ရာမတော်မတရားကျူးလွန်ခဲ့တဲ့ဆိုပြီးဆွဆွဲထားတာပါ Democratic National Committee ရဲ့ဥက္ကဋ္ဌ Tom Barris ကတော့အခုလိုတုံ့ပြန်ညှိဆို ထားပါတယ
် This did not happen He was forced to
kill
that
ကျွန်တော်တို့အခိုင်အမာအတိအကျပြောနိုင်ပါတယ
်နေရာနဲ့ကူးစက်တဲ့ယောဂကဆိုးကြီးကြောက်ရွံ့နေတဲ့အချိန်လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ကန့်သတ်ချက်တွေထုတ်ထားတဲ့အချိန်ဖြစ်တာကြောင့်လဲမဲဆွယ်စည်းရုံးမှုတွေမှာအဟန့်အတားတွေရှိနေပါတယ်လူတွေပဲအချိန်မှာအုံနဲ့ကျင်းနဲ့စူဝင်းနိုင်မလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါလေ Democratic National Committee ဥက္ကဋ္ဌ Tom Barris ကတော့လူတွေဘေးကင်းဖို့ကအဓိကလို့သူကပြောပါလေ
We are not going to put voters in harm's way we won't do that
မဲဆန္ဒရှင်တွေကိုထိခိုက်အောင်အနေဖြစ်အောင်ကျွန်တော်မလုပ်ပါဘူးတင်းတော်တဲ့လုံးတဲ့လှုပ်ထိုက်တဲ့အချိန်မရောက်ချင်းကျွန်တော်မလုပ်ပါဘူး
သမ္မတဒေါ်နယ်ထရန့်ကတော့
Good old fashioned 25,000 person rallies
ကျွန်တော်ကလို့တိုင်းပြည်ကိုချစ်လို့ရောက်လာကြတယ်လူနှကောင်းဝဲလို့စူယုံကြအော်ဟစ်ကြတဲ့အခြေအနေမျိုးပြန်ရနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ပြောသွားတာပါလူတွေနဲ့အမှန်တကယ်ကိုယ်တိုင်ထိတွေ့တွေ့ဆုံခွင့်ခွင့်မသာတဲ့အခြေအနေမျိုးလဲလောလောဆယ်မှာတော့သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့သူနှစ်ယောက်စလုံးရဲ့မဲဆွယ်စည်းရုံးမှုတွေဟာလူမှုကွန်ရက်တွေနဲ့အွန်လိုင်းပေါ်က electronic နည်းပညာအခြေခံစည်းရုံးမှုတွေနဲ့ပဲအနိုင်ရရေးအတွက်မျှော်လင့်နေရကြောင်းပါခင်ဗျာကျွန်တော်သိထားယူပါ
ခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကရောဂါပိုးကူးစက်ပြန့်နှံ့မှုအခြေအနေဟာဒီကနေ့အချိန်ထိထိမြောက်အောင်ပြန့်နှံ့နေတဲ့အခြေအနေမရှိသေးသလိုရောဂါပိုးကူးစက်ခံထားရကြောင်းတပ်ခွဲအတည်ပြုထားသူအရေအတွက်ဟာလေဒေသတွင်းနိုင်ငံတော်များနဲ့နှိုင်းယှဉ်အောင်တော်လီကိုနည်းနေစေပါ။အခုဆိုရင်လုပ်ငန်းတချို့ပြန်လည်ပတ်နေပြီဖြစ်ပြီးအပြင်ထွက်သွားလာတာတွေလည်းအထူးသဖြင့်ရန်ကုန်လိုနေရာမျိုးမှာပြန်တွေ့လာနေရပါပြီ။လက်ရှိအခြေအနေမှာဒုဒုအနေနဲ့သိကြည့်သတိထားစရာမလိုတော့ဘဲနေလို့ရတဲ့အခြေအနေရောက်ပြီလို့ပြောနိုင်ပါပြီလား။ဒီကယောဂါကိုရင်ဆိုင်ရတဲ့အတွေ့အကြုံတွေကနေမြမကျမ်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်လို့ဘယ်လိုသင်ခန်းစာတွေများရယူနိုင်ပါပြီလဲ။အနာဂတ်ကျမ်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ရင်ရောဘယ်လိုစနစ်မျိုးကနိုင်ငံနဲ့အကိုက်ညီဆုံးဖြစ်ပါမလဲ။စာတွေနဲ့ပတ်သက်ပြီးကျမ်းမာရေးနာကစားဝန်ကြီးဌာနကပြည်သူကျမ်းမာရေးပညာရှင်ဒေါက်တာအောင်ထွန်းကိုတိုင်ကဆရာဝန်တူဦးဖြစ်ပြီးမြမအရေးကြီးလာတုံ့တက်သူတူဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ရပါမယ်ခင်ဗျာ။ တော်တော်တွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
VOE စနေကအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကျွန်တော်
လည်းဝင်တော်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပထမဦးဆုံးစားလိုက်ခြင်းနဲ့မိကုန်းကလက်ရှိကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒီ COVID-19 ကူးစက်တဲ့လူအစီအတွက်ကဒေတာတွင်တခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အတော့ကိုနည်းတယ်လို့ပြောရပါမယ်ဆိုတော့ကျွန်တော်ဒီနေရာမှာနားမလည်တာကဟလာမြန်မာနိုင်ငံမှာယောဂဘုကုဆတ်သူအရေးအတွက်အခုချိန်ထိနည်းနေသေးတာဟာတကယ်တမ်းစစ်တက်လူအရေးအတွက်နည်းနေသေးတာကြောင်းလို့ပြောမယ်ဆိုရင်မှန်ပါမလားဆရာဒေါက်တာအောင်ထွန်းအရင်ဆွေးနွေးပေးပါခင်ဗျာ
နည်းလို့မတွေ့ရတော့မဟုတ်ဘူးဒါကတော့ကျွန်တော်ရဲ့လက်ရှိအခြေအနေပေါ့ကျွန်တော် National ဟိုစာပေါ် Health Laboratory မှာလေသူတို့နဲ့လည်းကျွန်တော်အမြဲ complete လုပ်နေပါတယ်။အဲ့လားနောက်ကျန်တဲ့အဖွဲ့ဝင်တွေလည်းပြောရဆိုမှုရှိတယ်လည်းကျွန်တော်လည်းဘေးနားကနေပြီးတော့အကြံပြုတဲ့ဟိုပြောင်းစုမြင်တဲ့ပုံမဟုတ်ဘူးသူတို့ဆက်ကြတဲ့အခါမှာလူနည်းဖြစ်လို့နည်းလို့တော့မဟုတ်ဘူး။ဟိုတွေ့ဖို့မတွေ့တာ။ဒါပေမဲ့ဆိုတာအကြောင်းရှိတယ်ဆိုတာကကျွန်တော်တို့ခုသတိထားမိပါမယ်။အိုးကျွန်တော်တို့ကစစ်သားဆိုရင်အခုဒီနေ့ဆိုရင် 8,900 ကျော်သွားပြီပေါ့ဟိုတုန်းကအစတယ်ဆိုရင်တော့ကျွန်တော်ကအင်းဖြစ်နိုင်ပေါ့ဆရာရယ်ဒီစစ်သားကျင်းကျွန်တော်တို့ကလက်မရှိတဲ့အခါကျတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဟို reference lab ဖြစ်တဲ့ထိုင်းကိုပို့ရတယ်ထိုင်းကိုပို့တဲ့အဲ့ဒီကနေစတာပေါ့နော်ထိုင်းကိုပို့ပြီးတော့စရတယ်ဆိုတော့အခါမှာကျွန်တော်တို့ကဟိုဒါကတကမ္ဘာလုံးမှာလည်းဟိုကျွန်တော်တို့နေ့လက်မရှိတာပေါ့ဒီစတာကမ္ဘာလုံးမှာ reference lab က15ခုပဲရှိတဲ့အခါတော့အဲ့ဒီအကုန်ပို့ရအဲ့ရနေစခဲ့တာပေါ့နော်အဲ့တော့စအိုက်တွေကလည်းမတွေ့ဘူးအဲ့ကျွန်တော်တို့ကခုဗမာပြည်မှာစပြီးတော့ National Health Lab မှာစစ်ပါဆိုတဲ့ခါမှာစစ်တဲ့ခါမှာလည်းမတွေ့ဘူးပေါ့နော်ဟိုမတွေ့ဘူးဆိုတော့ဒါတွေကတော့ဟိုအမှန်တရားပါပဲဟိုနည်းလို့တော့မဟုတ်ဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာတင့်ဆွေရောဘယ်လိုယူဆပါလဲဆရာ
ဟုတ်ကဲ့ဒါလို့ပြကျွန်တော်တို့ဒီယောဂတရုတ်နိုင်ငံမှာခိုးလေးတကျော်စဖြစ်တော့ဖြစ်တဲ့ကလေးကဗမာပြည်သူလူထုအများစုပေါ့နော်ဆရာအောင်ထုံးကတော့ဒီကျမ်းမာရေးထာနာတောင်ဝရှိတဲ့ပုံကိုနေနဲ့ဒါအချက်လက်နဲ့သူရှင်းပြပါတယ်ပြည်သူလူထုကတော်တော်လေးစိုးရိမ်ကြတယ်စိုးရိမ်မှုတဲမှာမယုံကြည်မှုတွေပါတယ်အဲ့ဒါကအစောပိုင်းပေါ့နော်ဒါပေမဲ့ဟိုကျွန်တော်ကလည်းဟိုဆံဝန်ပဲဆိုတော့ဆံဝန်လို့ပြောရရင်စစ်ဆေးလို့ positive မတွေ့တဲ့ဟာကိုတော့ကျွန်တော်တို့မတွေ့ဘူးပဲပြောရမှာပဲဗျာ
မှန်ပါတယ်ဒ
ါပရမတ်ချက်နောက်ဒုတိယတစ်ချက်ကတော့စမ်းသပ်မှုဟိုရခိုင်နှုန်းပေါ့နော်ဒီကျွန်တော်သိတာထင်ရှားအောင်ရှင်းပြောရင်အမေရိကန်ပြည်တော်စုပေါ့ဒီအမေရိကန်မှာတော့အမြဲတမ်းသူက
ဘနတန်ဘနတန်စစ်စစ်စေးရာဘနတန်စသဖြင့်ပြောနေကြတဲ့အချိန်ကျွန်တော်တို့နိုင်ငံမှာတော့ဟိုအရေးအတွက်အဖြစ်တော့အစကတည်းကနေခဲ့တာတော့မှန်တယ်တိုးတော့ဟိုကျွန်တော်တို့နဲ့အမေရိကန်နဲ့မတူဘူးပေါ့နော်ကျွန်တော်တို့ရနိုင်တဲ့ရင်းမြစ်တွေနဲ့ကျွန်တော်တို့တတ်နေဆုံးလို့ရတော့နောက်ဆုံးအချိန်တွေကတော့အာဒီယောဂဘုရားအတိတ်ဆိုတော့မတူဘူးပြနိုင်ငံတစ်ခုနဲ့တစ်ခုလည်းမတူကာလတစ်ခုနဲ့တစ်ခုနဲ့မတူတော့လက်ရှိပြည်ပနိုင်ငံရဲ့အခြေအနေဟာဟိုကျမဝီဝန်ကြီးဌာနထုတ်ပြန်ချက်ကိုမယုံကြည်နိုင်စရာအကြောင်းတော့မရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဆရာတော်တို့ဒီနေ့ဆိုရင်ကျွန်တော်တို့ပုံတွေတွေ့ရတာရန်ကုန်မှာလူတွေတော်တော်များများကိုသွာလာလှုပ်ရှားနေကြပြီပေါ့နော်ဒီအိမ်မှာနေဖို့ကာလလည်းပဲကုန်သွားပြီအလုပ်တွေလည်းပြန်ဖွင့်တာဖွင့်ဆက်အလုပ်တွေလည်းပြန်ဖွင့်တာတွေဖွင့်ဆိုတော့လူတွေကတော်တော်များများကိုသွာလာနေကြပြီနောက်ပြီးတော့ကျွန်တော်တို့ဒီခက်ခွာခွာနေဖို့ဆိုတဲ့အနေအထားမျိုးနဲ့လည်းပဲသွာလာနေကြတာတော့မရှိဘူးဆိုတော့ဒီနေရာမှာဟဲ့လားမြန်မာနိုင်ငံအနေနဲ့အတန်ငယ်များပေါ့ပေါ့ရော့ရော့စိတ်လက်တက်တက်တာနေလို့ရတဲ့အချိန်ကြီးရောက်ပြီလို့ပြောနိုင်နေပြီလားဆရာ
အဲ့လိုတော့ပြောလို့မရသေးဘူးဆရာရဲ့ကျွန်တော်တို့ကတခုရှိတာကတကြံမတိုင်ခင်မှာဆရာတို့လည်းအားလုံးသတိထားမြင်မြင်ဟာနှစ်ပတ်လောက်ကကျွန်တော်တို့ကအားလုံးတကြံမှာအားလုံးပြေးလိုက်တယ်နောက်ပိုင်းရော၅ရောက်နဲ့ပူမစုအောင်ပါလုပ်လိုက်တယ်နောက်ပိုင်းနေဒီမှာလည်းအကုန် conscious ဖြစ်ပြီးတော့ပြီးတော့ပြန်ဒီကိုကောင်းကောင်း control လုပ်လိုက်တယ်အဲ့တော့ထူးခြားတာကဆရာတို့လည်းတွေ့မြင်ဒါတွေကညာလို့မရဘူးတကယ်လို့ဒါလုံခဲ့တဲ့တစ်လလောက်ကတာကျွန်တော်တို့ပြီးတော့ပြန်ဒီမှာရှိမယ်နိုင်ငံခြားတရားမဆိုရင်ဒီလူတွေကအဆုလိုက်ပြုံလိုက်ဟာလားဟိုဒုက္ခဖြစ်တဲ့အနေအထားကိုကျွန်တော်တို့နေဒီမှာတွေ့ကိုထူးကြတာကျွန်တော်ရှစ်ထောင်ကျော်မှာရန်ကုန်နေမှုနေရဟာစောင့်ကြည့်လူနာတွေဆေးရုံတက်တဲ့လူနာတွေဝေဒနာနဲ့ဖျားတဲ့လူနာတွေအကုန်လုံးစွပ်ပြေဘူးကျွန်တော်ကယူပြီးတော့ဆက်တဲ့အခါတွေ့ဘူးအားလုံးကနေမှာဆိုရင်သုံးခုလောက်မတွေ့ရအားလုံးကထောင်ချီပြီးတော့ဆက်တဲ့အခါမှာတွေ့ဘူးဆရာရတကယ်တမ်းကျတော့နေဒီမှာမရှိတဲ့အခါကျွန်တော်ကဝင်တာလာကဘာဝင်တာလဲဒီနေဆက်ကဒီလာတဲ့ဟာတွေကတိမတွေ့တဲ့အခါပါပြီးခဲ့တဲ့ကာလမှာကျွန်တော်တလားကြော်သွားပြီဖြစ်တဲ့အတွက်သူက incubation period ကလည်းဥမာဟိုးတုန်းကပြောတဲ့အတိုင်းပဲ2 weeks လောက်ကနေနေထားမှဆိုရင်တော့ကျွန်တော်ကကမဝစ်မှာတော့အကြီးကြီးကျွန်တော်တို့မှာဖြစ်ွားတဲ့လက္ခဏာတော့မရှိဘူးဆိုဒါညာလို့လည်းမရဘူးပေါ့ဆရာ
ဟုတ်ကဲ့ပါဆရာဆရာတော်တင်းဆွေရောမြန်မာအခုရန်ကုန်မှာအဓိကပေါ့လေသွားလာလှူရှားနေကြတာဆရာလည်းတွေ့မှာပါဆရာဘယ်လိုသဘောရလဲဆရာအဲ့လိုခြေနေဦ
းဘယ်လိုပြပြောရရင်တော့ဟိုကျွန်တော်တို့ပြည်သူပြည်သားတွေပါပဲကျွန်တော်တို့ပြည်သူပြည်သားတွေကတခြားနိုင်ငံတွေနဲ့မတူတဲ့ချက်ကပူစရာရှိလည်းအလွန်ပူပျော်စရာရှိလည်းအလွန်ပျော်တနည်းအားဖြင့်စီကံထားမှုတော်တော်နဲတဲ့လူမျိုးဖြစ်ပါတယ်ကျွန်တော်လည်းပါတာပေါ့နော်အဲ့တော့ဒီကယောဂာနဲ့ပတ်သက်ပြီးတော့အစောပိုင်းကတော့အလွန်အလုံးကိုစိုးရင်ပြီးတော့ဟိုမသွားရဲ့ဒီမထွက်ရဲ့ဒီဟာမစားရဲ့တောင်ဖြစ်ကြည့်ပြီးတော့ခုနောက်ပိုင်းတော့ပို့ဆလာသလားလို့တော့ကျွန်တော်တန်တရားရှိတယ်ဒါကတော့ကျွန်တော်ထင်တာတော့မဖြစ်တဲ့မှုထင်တယ်ခင်ဗျာဒါအများပြည်သူပေါ့နော်နောက်ဒုတိယတစ်ချက်ကအုတ်ချုပ်ရပိုင်းအချို့ဤပိုင်းမှာလည်းဘ ਹੁ ရဲ့တန်းရဲ့မြို့နယ်ရဲ့ရက်ခွက်ရဲ့ကြေးရွာရဲ့မှာမတူကြဘူးခင်ဗျတချို့ကအစိုးရကြီးတဲ့ရွာတွေဆိုရွာချန်စီကိုပိတ်တာမျိုးပေါ့နော်။အော်အဲ့လိုမျိုးမပိတ်နဲ့ဆိုမြို့နယ်တားပြီးတော့အီးအချို့ဤမှုတွေရက်ခွက်အချို့မှုရေးယူယူမလို့လို့ထိဖြစ်တယ်။တင်တဲ့အချို့ဤပိုင်းကလည်းစီစင်းမှုထိန်ကွက်မှုဟာစနစ်ကျမှုနည်းတယ်။အဲ့တော့နည်းတဲ့ကြားမှာခုနကအစိုးရကြီးတဲ့အစိုးရပေါ့လို့နဲ့လူတွေနဲ့ဆိုတော့ဒီနေ့ဖမားတပီလုံးကြည့်ရင်တော့ဒီကယောဂဟာအခုချိန်ထိတော့ကံကောင်းလို့သာတလောက်ပဲဖြစ်နေသေးတယ်သို့တော့ကျွန်တော်ခုနအစီရင်ခံတယ်လို့ဘာမှမသိတဲ့ယောဂအစ်စ်မှာနောက်ထပ်ဘာဖြစ်မလဲကျွန်တော်တို့ဆိုရရတယ်တယောက်ပြီမှတော့ဒုတိယလိုင်းလာမလားဆို
တော့
ဆိုရညာတယ်ဥရောပမှာလည်းအဲ့လိုဆိုရင်တယ်ကျွန်တော်တို့ပထမလိုင်းတော့မှထိတ်ဆုံးမရောက်သေးဘူ
းဟုတ်တယ်
ဆိုတော့ကျွန်တော်တို့ဆိုရင်မှုတွေမပေါ့သင့်ဘူးလို့ကျွန်တော်ကြံပြ
ချိန်ကစေးလက်ရေးနေလို့ရတဲ့ချိန်တွေမဟုတ်သေးတာတော့လုံးဝပြေးကြတာပေါ့နော်ဆရာ
မှန်ပါတယ်ခင်ဗျာ
နောက်တစ်ခုကကျွန်တော်ဒီနေရာမှာဟိုဆက်ပြီးတော့စဉ်းစားမိတာလေးတွေဆရာတို့ဆရာကြားချင်တာကကျမကြီးစနစ်နဲ့ပတ်သက်လို့မြန်မာနိုင်ငံကဒီကျမကြီးဆောင်ရှောက်မှုစနစ်အင်မတန်နှိမ့်ချထားခဲ့တဲ့နှိမ့်ချခဲ့တဲ့နိုင်ငံဆိုတော့ကဒါကျွန်တော်တို့အားလုံးသိထားပြီးသားပါဒါကဟိုဆက်ဆရာမလို့လို့ဖုံးကွယ်ထားရမယ့်ကိစ္စလည်းမဟုတ်ပါဘူးဆိုတော့ဆရာတို့ဒီနေရာမှာဟလာ COVID-19 ကိုရင်ဆိုင်ပြီးတော့အလားတောက်လျှောက်ဒီအချိန်ဒီထိရောက်လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအကြောင်းဒီရောဂါဝင်ဆိုင်နေရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေကနေကျွန်တော်တို့ဘာတွေများမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့ဘာတွေများကျွန်တော်တို့ပုံသိလာရပါလဲဆရာ
။ဘာလို့သွားပြီးတော့တတိထားမိလဲဆိုတော့ကျွန်တော်တို့ကတော့ပုံစံကတော့ဟိုကမြို့သားကျန်းမာရေးစီမံကိန်းဆိုရင်အားလုံးဟိုလူတိုင်းရဟိုပေါ်သားလူမျိုးများကျန်းမာရေး universal health coverage တွေပါရေးပေါ့နော်။ဟိုဒီလိုဟာမျိုးတွေကျွန်တော်ရဖို့တော့ရေးခဲ့တာပေါ့ဆရာရေ။ဟိုရေးခဲ့တာပေါ့။ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့မှာသုံးနေမျိုးနဲ့ကွာဟချက်ရှိတယ်။ဆက်ဆံရှိတဲ့လူတွေနဲ့ဆင်းရဲလူတွေနဲ့ချမ်းသာလူကွာဟချက်ရှိတယ်။နောက်တစ်ခါကျွန်တော်တို့ရဲ့ ကျမရေဒီမဟုတ်ဘူးပေါ့နော်ဟုတ်ဘူးကျန်နေအဖက်ဖက်မှာကျွန်တော်တို့အချွတ်ချုံကြတယ်ဒါကတော့ကျွန်တော်တို့မြို့သားကျမရေစီမံကိန်းမှာလည်းရှိတယ်အဲ့တော့ဒီလိုကာလမှာကျွန်တော်တို့ကဒီကိုဗစ်ကြီးကိုဟိုဖြတ်တန်းရတဲ့အခါကြတဲ့အခါမှာတခုနော်အားစာချက်အားနည်းချက်ရှိပါတယ်တခုကံကောင်းသွားတာအခုကျွန်တော်တို့ဒီနောက်ပိုင်းဟိုဟာပေါ့2016မှာဟိုဥစားအစိုးရဖွဲ့အစ်စ်ပြောက်လာတဲ့အခါမှာကျွန်တော်တို့ပြောင်းစုဝင်ကြီးရလေဟိုဒါကိုတက်လာတဲ့အခါမှာကျွန်တော်တို့ကစနစ်တည်အများကြီးပြောင်းပြလိုက်ပါတယ်အထူးဖြင့်တော့ system reform ဆိုတာကျွန်တော်တို့လုပ်လိုက်ပါတယ်ဟာလေဟိုတနေ့တည်းဟဲပြီးရမှာမဟုတ်တဲ့အခါကျတော့ကျားတို့လည်းတည့်တဲ့အတိုင်းပဲပေါ့ဖြည်းဖြည်းချင်းတိဆောက်တော
့ဒေါက်တာလေးဆွေအနေနဲ့ရောဒီ COVID-19 ရေဆိုင်ရတဲ့အခြေအနေကနေမြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်လို့ဘာများသိလာရတာရှိပါလဲ
ဒီလိုရအာကျန်းမာရေးစနစ်ကတော့အားလုံးသိတဲ့အတိုင်းကဘာ190နိုင်ငံထဲမှာကျွန်တော်တို့နိုင်ငံက190ဖြစ်နေတာ2000ခုနှစ်ကလေးရပါပဲအခုထိလည်းနောက်ထပ်အစင်းအသစ်မတက်သေးတော့ကျွန်တော်တို့ဒီအဆင့်တက်လားမတက်လားအမပြောနိုင်ဘူးဆိုတော့အောက်ဆုံးနိုင်ငံပေါ့နော်အဲ့ဒီစနစ်ကိုကျွန်တော်စနစ်ကိုအပြစ်ပြောရင်တော့အရှိကြီးဖြစ်မယ်ကျွန်တော်တို့ပြောစရာတော့ဒီစနစ်ကမှတော့မပြောပါဘူးသို့တော့ဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတော့ဒီကျန်းမာရေးစနစ်ကိုလည်းပြန်ပြီးတော့ဟိုကျွန်တော်တို့သုံးသပ်ရမယ်အနေထားသုံးသပ်တင့်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒါတော့ဟိုလိဒီကျော်ကဗတ်ကာယောဂါကြီးဖြစ်တဲ့အချိန်မှာအစိုးရအကောင်ယူတင်တဲ့အဲသင်္ကန်းစာတွေပေါ့နော်တက္ကဝါလုံးမှာရှိခဲ့ကျွန်တော်တို့ဟိုလောရောနိုင်ငံရေးပေါ့
ဟုတ်
ပြီတော့ညီညာရေးများအာဒီအတွက်လုံနိုင်မလားဆိုပြီးဆွေးနွေးခဲ့တယ်လို့အခုတော့ကျန်းမာရေးစနစ်ကိုပိုကောက်အောင်လုံနိုင်မလားဆိုတဲ့သင်္ကန်းစာကောင်ယူသင့်တဲ့လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျန်းမာရေးစနစ်မှာခုနဆရာအောင်တွန်းပြောသလိုဒီအစိုးရအသစ်မှာအဝင်ကြီးသင့်တဲ့ reform လို့ကျွန်တော်ကြားလိုက်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့နိုင်ငံမှာအစိုးရမျိုးမျိုးနဲ့ကျန်းမာရေးစနစ်ကျမရေးဆောင်ချမှုစီမံချက်အမျိုးမျိုးကျွန်တော်တို့ဟိုလုပ်ခဲ့ကြတာပေါ့နော်တကယ်တမ်းကျတော့ WHO သုံးဒီရဲ့ definition ခေါ်အဓိပ္ပာယ်ဖွင့်ဆိုဘူးရကျမရေးစနစ်ဆိုတာ revolutionary ခေါ်တော်လှန်ရေးပုံစံနဲ့ပြောင်းလို့ရတဲ့အရာမဟုတ်ပဲねဖြည်းဖြည်းချင်းသာပြောင်းလို့ရတဲ့အရာဖြစ်တယ်ဘာကြောင့်လဲဆိုတော့အခြေခံချက်လက်လူဦးရေစည်ရဲချမ်းသာမှုတွေကဒီဟာနေကျွန်တော်သွားပါအစိုးရကပြောင်းနေတာဒါကြီးကပြောင်းတာမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့လက်တွေ့ကြတယ်ကျွန်မရေးစနစ်ပိုကောင်းတဲ့စနစ်ဖြစ်လာအောင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကနေသင်္ကန်းစာယူသင့်ပါတယ်လို့ကျွန်တော်တို့ကြံပြုပြရစီ
ခေါ့ဆရာတော်တော်တို့အဲ့ဒါဆိုရင်ဆရာအနေနဲ့ဆိုရင်ရောကျွန်တော်တို့ဘလူးသင်္ကန်းစာတွေညာဒီကနေရလိုက်တယ်လေအခုချိန်ထိပေါ့လေဘလူးသင်္ကန်းစာတွေညထားပြီးပြီလို့ဆရာမြင်ပါလဲခင်ဗျာ
အဲ့တော့ကျွန်တော်တို့မှလည်းဟိုဥပမာပြပြမယ်ဆိုရင်ကျွန်တော်တို့ကဆရာရဲ့ဟိုကူပြီးခဲ့တဲ့ကာလမှာလည်းပထမဟိုအစိုးရလက်ထက်ကဟိုဆက်ခံရတဲ့ခါကြတော့ဥပမာပြောရင်ကျွန်တော်တို့ကိုတော့ဆိုရင်ကျမ်းမာရေးဦးစီးဆိုတာရှိတယ်ဆရာတို့လည်းသိတဲ့အတိုင်းပဲပေါ့နော်အဲ့တော့အဲ့ဒါအနေပြီးတော့တခါကျမ်းမာရေးဟိုဟာနေတော့ပြည်သူကျမ်းမာရေးဦးစီးကုသရေးဦးစီးဆိုတော့နှစ်ခုခွဲလိုက်တယ်ဆရာရဲ့နှစ်ခုခွဲလိုက်တဲ့ခါကြတော့အကုန်လုံးကပြန်ပြီးတော့ DMO ရောဆရာရဲ့ဦးစီးပြီးပါတယ်အကုန်ပြန်သွားပြီးတော့ဟိုကျွန်တော်တို့လောက်ကန်ရတာငကူလောအစင်မပြေဘူးဆရာရဲ့အောက်ခြေပါလေအောက်အထူးမြအောက်ခြေ level ပါပေါ့နော်ဟိုငကူကကျမရဲ့ဦးစီးမှာစုစုစည်းစည်းနဲ့အုပ်ချုပ်ပြီးတော့သူပြနေဒီမှာပေါ့နော်ဟိုပြည်သူကျမရဲ့ခုတားရေးပေါင်းစုလုပ်တာခွဲလိုက်တဲ့ခါကျတော့အကုန်လုံးအားဒီမှာကွဲပြဲပြီးတော့အောက်ခြေမှာတိတ် effective မဖြစ်တဲ့ခါကျတော့အခုကျွန်တော်တို့ကပြန်ပေါင်းဖို့လုပ်နေဆိုင်ဦးမျိုးဆိုပြောသလိုပေါ့ဒီလိုခွင့်ရင်းမှာဒါပေမဲ့ပြန်ပေါင်းတာကလည်းတရားဝင်ကဒီမှာလဲကျွန်တော်တို့ကအပေါ်မှာလဲဟိုဖွဲ့စည်းပုံကြီးရှိတဲ့အခါကျတော့ဆရာကြီးပြောသလိုပဲချက်ချင်းလုပ်လို့မရဘူးဆရာ။ငါကဟိုဖွဲ့ထားတဲ့ဟာတခုပြန်ပေါင်းဖို့ဆိုတော့မှတော်တော်ခက်ခဲနေတော့ဥတီတော်မှာကုလင်းကဟိုငါးနှစ်ပဲပြေတော့မယ်ကျွန်တော်ကပြန်ပေါင်းဖို့ကဟိုမပြေသေးတော့ဆရာရဲ့ဟိုဒါတွေလည်းပြန်လုပ်ရမယ်ဒါပေမဲ့တခုကောင်းတာကအဲ့ဒီလိုခွဲလိုက်တဲ့အခါကျတော့ခုဟိုကိုဘဥစားမှာဒီကိုဖက်မှာပူကောင်းသွားတာအစိုးရနေရအရင်ဆိုဟိုဆွန်းလင်းဖြစ်သွားတယ်ဆရာရေပို့ပြီးတော့ကုသရေးခွဲလိုက်တဲ့ခါကျတော့နိုင်နိုင်နင်းနင်းကုကကုနိုင်နေရပိုင်းနေပစ္စည်းပြည့်ထက်ကြီးပို့ရလာတော့တစ်ဖက်ကမကောင်းတာတူတူကျမ်းမာရေးဘက်မှာကျတော့အားနေရတယ်ဆရာရေကျွန်တော်ကနေဒီမှာကျတော့ TMO တွေကပြီးရမလားကုသရေးဘက်မှာတော့ပဲဦးစားပေးပြီးတော့ပထမတော့ဟိုဦးစားကုသရေးဦးစီးတို့ဟိုကျမ်းမာရေးဦးစီးတို့ခုပြန်ပေါင်းထားတဲ့ခါမှာတစ်ခုကိုယ်တို့ပြန်ပြီးတော့ဒီလေးကန်ရတာပေါ့ဆရာဆိုတော့နည်းနည်းအဲ့ဒါမျိုးများစပြီးတော့ကျွန်တော်တို့ကဟိုဆရာကြီးပြောသလိုနံပါတ်1က organization ကိုပါပြန်ပြင်ရမယ်တော့ဆရာကြီးတို့တစ်ခါကဟိုတော့ဖြစ်ခဲ့တယ်ကျွန်တော်က special ဟို team တွေပေါ့ခုနေ HIV ဆိုရင် HIV team မှာလုပ်ရဆိုခုကကျွန်တော်က special emerging disease လို့ဟာမျိုးဒီလိုဟာမျိုးတွေနောက်တစ်ခါ CDC လို့ဟာမျိုးတွေနောက်တစ်ခါ research နဲ့ပတ်သက်ပြီးတော့ဟာမျိုးတွေနောက်တစ်ခါချို့လေချင်ပြထားတာ bio safety လို့ဟာမျိုးတွေပေါ့ဆရာကြီးဒီလိုဟာမျိုးတွေရစပြီးတော့ကျွန်တော်ကလုပ်ရမယ်နောက်တစ်ခါ lab ကိုလည်း strengthen ပို့ပြီးတော့လုပ်တင်တယ်ခု urea နဲ့ကျွန်တော်အမျှရှင်ပြတ်တယ်ပါတယ်ကျွန်တော်ကနည်းနည်းလေးဟိုလောက်ထားနေဆိုပေမဲ့သူတို့လောက်ကိုကျွန်တော်မမိနိုင်ဘူးလေဆရာဘာမျိုးလဲကမ္ဘောဒီးယားတို့လောက်အောင်မှာတော်တော်ထိုးပြတ်တော့တကယ်ပြောသလိုပဲဒီအချိန်မှာအခွင့်ကောင်းနေတယ်လို့လုပ်တင်တာ
ဟုတ်ကဲ့ဆရာဆိုတော့ဆရာတော်ရင်းဆွေဆရာအနေနဲ့ဆိုရင်တော့ ပင်ငန်းစားအပြင်ပေါ့လေကျွန်တော်ဘာတွေထပ်လုပ်တင်နေဘာတွေထပ်လုပ်ဖို့များလူသီးတယ်လို့ဆရာမြင်ပါလေခင်ဗျ
ာဟုတ်ကဲ့ဒါလို့ဗျအပြောင်းလဲကောင်းတဲ့အပြောင်းလဲကိုမြန်မြန်ဆန်ဆန်ဖြစ်ဖို့ကျွန်တော်နိုင်ငံကလိုနေပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကိုသင်္ကန်းစားယူပြီးအပြောင်းလဲဆိုတာကခုနဆရာအောင်ထွန်းပြောသလိုကျမကြီးဝန်ကြီးဌာနနေပြီးတော့ဟောစီမံချက်စီမံကိန်းပြုပြင်ပြောင်းလဲမှုတွေကတော့ကျွန်တော်လောက်ရတာကတမျိုးဒါအပိုင်းတစ်ခုပေါ့နော်သူကတော့ခက်ခဲတယ်ရောတင်ပြပါတယ်။နောက်ပိုခက်တာကဒီလိုဗျအဲ့ဒါတွေလုတ်ချင်ရင်ကျွန်တော် resource လို့ခေါ်တဲ့ရင်းမြစ်တနည်းပြပိုက်ဆံပေါ့ဗျာ။ဘာနိုင်ပေါ့နော်ကျမရဲ့အတွက်ချထားတဲ့အဲရခိုင်နှုန်းဟာဟိုတမန်ညောင်းပြောရင်စေဆိုးကလက်ထက်တုန်းကတကယ်ကိုကာကွယ်ရေးအတွက်က30ရခိုင်နှုန်း budget ယူပြီးကျမရဲ့တန်တာက100ရခိုင်နှုန်းကနေစခဲ့ရတာဟုတ်။ဟုတ်ကဲ့ဟုတ်2015မှာတော့တက်လာပါတယ်။တက်လာပြီမလို့ဒီတက်လာတွေကလည်းမိဂမတ္တပဲတက်နိုင်တယ်အစိုးရတက်ချင်ပြီမလို့ဟုတ်ဟိုဘတ်ဂျက်မရှိနဲ့လုံးလို့မရဘူးအဲ့တော့အတိုင်းပြည်အတွက်အများပြည်သူလူထုအများစုအတွက်အကျိုးပြုတဲ့နေရာတွေမှာဘတ်ဂျက်ခွဲထားမှုကိုဦးစားပေးပြီးတော့ပြောင်းသင့်နေတာတစ်ချက်ပေါ့ဒါကဒုတိယတစ်ချက်နောက်တတိယတစ်ချက်ကလူပေါ့ဗျာလူနဲ့တခါအတွေးခေါ်စိတ်နဲ့စိတ်ထားသဘောထားလူကတော့ဒီလိုပြဆရာဝန်နေကျမရဝန်ထမ်းတွေကသင်တန်းပေးလို့ရတယ
်ဟုတ
်ဒါပေမဲ့ဟိုပစ္စည်းပစ္စည်းကကျွန်တော်ဟိုသင်တန်းပေးလို့နေမြပတ်စံရှိမှရတာပေါ့နော်ခုနတည်းချက်နောက်တစ်ခါလူတွေရဲ့လူတွေဆိုတာအများပြည်သူတွေရောကျမရဝန်ဆောင်မှုပေးတဲ့ဆရာဝန်ကစပြီးတော့ပေါ့နော်အဲစိတ်နေစိတ်ထားသဘောထားပေါ့ဒီကိုရိုနာဗိုင်းရပ်စ်ကိုကြည့်ပြီးဒီဟာအမျိုးသားကြီးရောဂါကြီးဖြစ်တော့ကျမရေးစနစ်ပြည့်ပြင်ပြောင်းလဲမှုမှာအမျိုးအစားရေးဆန်တဲ့အတွေးခေါ်အယူဆပြောင်းလဲမှုပါလိုအပ်တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်တိုင်းတပြည်လုံးမှာအမျိုးအစားရေးဆန်ရပြောင်းလဲကြီးကိုကျမရေးအတွက်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကနေသင်္ကန်းစာယူပြီးတော့ပြည့်ပြင်ပြောင်းလဲကြတဲ့လေလို့ကျွန်တော်တင်ပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တော့တို့အခုဒေါ်ရင်းဆွေဆွေးနွေးသွားတဲ့အချက်တွေကပထမဆုံးဒီ budget ကိစ္စပေါ့လေဒီရမုံငွေကိစ္စပေါ့အသုံးစရိတ်ကိစ္စအဲ့ဒါကနောက်ထပ်တိုးလာနိုင်ခြင်းအလားအလာရှိပါသလားဆရာကိုယ်တိုင်ကဒီမှာတကယ်ဝင်ပတ်သက်နေတာဆိုတော့ကျွန်တော်တို့ဘယ်လိုမြင်ရလဲ
တော့တိုးတော့တိုးပါလေဆရာဟိုတိုးတယ်ဆိုတာမနစ်ကနဲ့ဆိုရင်အခုဆိုရင်ဟို budget ကတော့ 9% လောက်တော့တိုးတာပေါ့ဆရာရဲ့ဒီနှစ်ဆိုရင်အဲ812ဟို800ကျော်ပေါ့နော်800ကျော်မူမီဩစာ US ဒေါ်လာတော့ရတာပေါ့ဆရာ။ဒါပေမဲ့အခုကိုဗစ်ဖြစ်လိုက်တဲ့ခါကျတော့ဆရာဒီအတိုင်းမလုပ်နဲ့မလုပ်တော့ဘူးလို့ဆရာရဲ့။ဟိုတကယ်တမ်းကျတော့ကျွန်တော်တို့မှဟိုကြပြိုင်နေဟို infrastructure တွေလုပ်ရတယ်။နောက်တစ်ခါဟို supply and equipment တွေကအများကြီးထည့်ရမယ်။နောက်တစ်ခါခုနကကျွန်တော်ပြောသလိုကြိုတင်ပြီးတော့ဟိုမှန်းဆလို့ဟိုကျွန်တော်တို့မမှန်းဆနိုင်တဲ့ဟာတွေပေါ့ပစ္စည်းဥပမာဆိုရင် PP တို့ဟို Max တို့ဟာမဆိုရင်ကြိုတင်ပြီးတော့ကျွန်တော်တို့ကဟိုဒီများတရုတ်ပြည်မှာဖြစ်တဲ့ကျွန်တော်တို့ကကြိုမှားပါလေဆရာ။ဒါပေမဲ့ဒီမှာအားအရာကြီးကြတော့အဲ့လောက်မစဉ်းစားမိတဲ့ခါကျတော့ကိုယ့်ပြည်မှာထုတ်နေတာတော့မှကိုမသိတဲ့ဘုံမှာဖြစ်နေတယ်လေဆရာ။အခုပြည်သူတွေကတော့ကိုယ့်ပြည်မှာထုတ်နေတယ်၊မတ်စီထုတ်နေတယ်။ဒါမင်းကိုကမဝင်နိုင်တဲ့ဘဝပေါ့။ကိုကြီးကပြည်သူလားမလဲတော့မသိဘူး။အလုံးကတော့ကက်ပြေပြတ်နေတယ်။ဒါလေးကပါတယ်။ဘုံဆိုင်ကြီးပြောသလိုပေါ့။ဒါလေးကဘတ်ဂျက်ကတော့ထပ်တိုးနိုင်တယ်။ဒါမင်းဒါကတော့ကျွန်တော်တို့ကကျမိုင်ဝန်ကြီးဌာနကထုတ်တင်နေတော့ဟိုလုတ်လို့မရတဲ့အပိုင်းပေါ့။အထက်ကနေပြီးတော့ဒါဟိုဟာမျိုးတော့လွတ်တော်တို့ပါတော့နဲ့ကျွန်တော်တို့ကဆက်ပြီးတော့နောက်ပိုင်းလဲကျွန်တော်တို့ကဒါလေးကိုဟိုကျူပြီးတော့စီယုံပြီးတော့ပေါ့ဆရာရဲ့ဟိုအကုန်လုံးကဘတ်ဂျက်ရရင်ဟိုတိုးရေးကိုကျွန်တော်တို့ဟိုဥပမာကျွန်တော်ပြောမစမ်းဒီဟာကြီးကဟက်ဆစ်ဇန်ကြီးတစ်ခုလုံးထားအောင်ကျွန်တော်ကအဓိကဒီမှာချိုးလုံနေတာဟာတိုးဘက်ကိုဆိုရင်ဆက်လိုက်နေပတ်သက်တဲ့ဟာဆိုရင်ကျွန်တော်တို့က 2% ပေါ့ယူရီးယားလိုဟာမျိုးဟိုလုတ်ချင်တယ်ကျွန်တော် 2% ကိုတက်ဆိုယူပြီးတဲ့အခါမှာကျမကြီးတွေသုံးကြည့်တော့ဒါတော့ကျွန်တော်ကကြိုးစားနေပြီလေမဖြစ်သေးဘူးဆရာရဲ့ဥပမာဒါနေရာလွတ်တော်တို့ဘာလို့လဲလဲဆိုင်တဲ့ခါကျတော့အကုန်လုံးကဟု
တ်ကဲ့ဆိုတော့မြန်မာနိုင်ငံကဟိုမချမ်းသာဘူးပေါ့လေဒါလည်းပဲအလုံးသိတဲ့ကိစ္စပါပဲလူလည်းမချမ်းသာဘူးအစိုးရလည်းမချမ်းသာဘူးဟိုချမ်းသာတဲ့လူတွေကတော့တပိုင်းပေါ့လေလူနေစုချမ်းသာတော့တပိုင်းပေါ့ကျွန်တော်တို့ဘာမှမတတ်နိုင်တဲ့ကိစ္စဆိုတော့မြန်မာနိုင်ငံမှာကျန်းမာရေးစနစ်ပြောင်းလဲလုပ်မယ်ဆိုရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာဘယ်လိုကျန်းမာရေးစနစ်မျိုးဆိုရင်မြန်မာနိုင်ငံနဲ့အသင့်တော်ဆုံးဖြစ်မယ်လို့ဆရာတို့ယူဆပါတယ်ဆရာတို့တင့်ဆွေအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဒီလိုပြကျွန်တော်တို့ကျန်းမာရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်ပင်ပြောင်းလဲအောင်နမူနာတွေတစ်ကဘာလုံးကျွန်တော်ဖြန့်ကျက်ကြည့်လေရှိကြပါတယ်နိုင်ငံရေးအပြောင်းလဲလဲဒီတိုင်းပေါ့နော်နိုင်ငံရေးပြောင်းလဲရစပြီးနမူနာယူကြတယ်အဲ့ဒီနမူနာတွေထဲမှာဥပမာပြောရင်ဘယ်နိုင်ငံဥပမာနဲ့မှမတူတဲ့အပြောင်းလဲမျိုးဥပမာပြီးမှဖြစ်ခဲ့ပါတယ
်ဟုတ်ကဲ့ဘ
လားတူပညာရေးကျွန်တော်တို့စစ်ကူးရင်ခဲ့ကြပါတယ်အာစင်ကာပူလို့မလားအာနီးစက်တဲ့အိန္ဒိယလို့မလားစသဖြင့်ပေါ့ နော်အဲ့တော့အခုကျမကြီးကျမကြီးကိုလည်းအဲ့ဒီလိုပေါ့နော်ဆရာအောင်ဆွေနေချက်အဲထဲမှာပါတယ်လို့အိန္ဒိယအာဆီယံလည်းဖြစ်တယ်ထိုင်းနိုင်ငံလူနမူနာယူရင်ကောင်းမလားဆိုတဲ့ဟာမျိုးပေါ့နော်ဒါလည်းစဉ်းစားတင်တဲ့ချက်ဒါပေမဲ့ကျွန်တော်မြင်တာကတမျိုးဗျကျွန်တော်တို့ကကိုယ်လက်ရှိလက်တွေ့အခြေအနေပေါ်မှာအခြေခံပြီးပြောင်းလဲတဲ့စနစ်တစ်ခုကိုကျွန်တော်တို့ယူရလိမ့်မယ်ကျွန်တော်တို့နိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်တော့ဆင်းရဲမှုတနည်းအားဖြင့်ဟိုမကြိုက်ကြိုက်ကြိုက်ဆိုရှယ်လစ်သဘောဆန်တဲ့အယူအဆပါတဲ့ကျမကြီးစီမံချက်မျိုးကျွန်တော်တို့ဖြစ်ရမယ်အိန္ဒိယနဲ့ကိုဒီဆက်တဲ့ခင်ဗျာသူကအခုထိဆိုရှယ်လစ်ဆန်တာကိုဟိုဒါယူဝါဒနဲ့မဆိုင်မင်းနဲ့အများပြည်သူနဲ့ဆင်းရဲသူများကိုဦးစားပေးမှုဟိုလုပ်တဲ့နယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ကျွန်တော်တို့ကစံတတဲ့စိတ်ကူးကောင်းကောင်းနဲ့စိတ်စေတနာပါပါရှိတဲ့ပုံကူတွေကကျမကြီးစနစ်သစ်ဆွဲတဲ့နေရာမှာတာဝန်ယူတဲ့နယ်တာဝန်ပေးတဲ့နယ်ဓမ္မသာလီလက်တွေ့ကြတဲ့ပမာနိုင်ငံရဲ့ကျမကြီးစနစ်သစ်ဖြစ်လာနိုင်တယ်လို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရောဆရာတို့ကဆရာလက်တွေ့လုပ်နေရတာနဲ့ခုနဆရာတို့တက်ဆွေဆွေးနွေးတဲ့ပုံနဲ့ဆိုတော့ဆရာကိုယ်တိုင်ကဘလူကျမကြီးစနစ်မျိုးဖြစ်လာနိုင်မှာလဲ
တကယ်တမ်းကြာရင်ကျွန်တော်တို့ကလေဟို2019တည်းကနေစပြီးတော့ကျွန်တော်တို့ကအမျိုးသားကျန်းမာရေးမူဝါဒဆိုတာလေကျွန်တော်တို့ကဆွဲနေပါတယ်ခင်ဗျအဲ့ဒါတကယ်တမ်းကြာရင်ဖေဖော်ဝါရီမှာအပြီးတက်ဖို့ပါဟိုအချောတောင်ပြီးနေပါပြီကျွန်တော်တို့ညည်းနေတာအားလုံးဖွဲ့နေတယ်ပေါ့နော်ပညာရှင်အားလုံးညည်းတာပြီးတက်နေပြီဒါမှလည်းအခုဒီကိုဗစ်ပေါ်လာတဲ့အခါကျတော့မှဒါကတော့နည်းနည်းလေးပြန်နောက်ဆုံးကြတာပေါ့အဲ့တော့တခုဇာကြီးပြောသလိုပြန်ကောင်းတာဒီအမျိုးသားကျန်းမာရေးမူဝါဒကိုလေကျွန်တော်အဲ့ဒါဟိုးတွေကနိုင်ငံတော်ညီညွတ်ပြည်ပြည်အဖွဲ့ကာလာတွေကလုပ်ထားခဲ့တဲ့အခါကျတော့အခုမျိုးသားကြမ်းမာရေးမူဝါဒမှာကိုဗစ်ပေါ်လာတဲ့အခါကျတော့ကျွန်တော်ကဒါဒီကိုပြန်ပြီးတော့အကြံပြုရမယ်တဘောမျိုးဖြစ်နေတာပေါ့အဲ့ကြာမှာဆက်ပြီးပြောသလိုပဲအဲ့ဒါဒါမှလည်းခုလက်ရှိမှာ National Health Plan မှာလည်းကျွန်တော်ကတကယ် Universal Health Coverage မှာလည်းကျွန်တော်ကရည်ရွယ်ချက်ကတော့ဟဲ့လားသောမျိုးမှာကြမ်းမာရေးကွာဟပြီးတော့ဟဲ့လားတကယ်ဆင်းရဲတဲ့လူတွေဟဲ့လားနောက်တစ်ခါဝေကုန်ကြီးကြတတ်တာမှာနည်းဟဲ့လားအခြေခံကြမ်းမာရေးစောင့်ရှောက်မှုကိုရဖို့ဆိုပြီးတော့ဒီရည်ရွယ်ချက်ကြီးကိုအဓိကထားပါတယ်ဆရာဟိုဒါပေမဲ့ဒါကတော့အပြောလွယ်တဲ့လောက်အောက်ခြေမှာဆက်ပြီးပြောသလိုမျိုးစံစားပြီးတော့တကယ် implementation ပေါ့နော် activity တွေမှာထိအောင်လုပ်ဖို့ကျွန်တော်ကရည်ကြီးပါတယ်အဲ့တော့ဒီဟာကိုလုပ်ဖို့လို့ကြတော့လေကျွန်တော်ကမျိုးသားကျမ်းမာရေးမူဝါဒ clear ဖြစ်ရမယ်ဆရာ clear ဖြစ်ရမယ်တကယ် feasible ဖြစ်ရမယ် effective ဖြစ်ရမယ်ဒီလိုမျိုးကိုကျွန်တော်တို့ဆက်ပြီးတော့ဟိုကျွန်တော်တို့လည်းဆက်ပြီးတော့အကြံပေးရမယ်တဘောမျိုးပေါ့နော်ကျွန်တော်တို့လည်းပြုပါမယ်အဲ့တော့ဆရာကြီးတို့လည်းကျန်တဲ့ဘက်ကနေအားလုံးလည်းဟိုမဆိုင်ဘူးမဟုတ်ဘူးဆရာရဲ့အဝေးရောအနီးရောအားလုံးကကျွန်တော်မြန်မာပြည်သူသားတွေ
န
ဲ့ဒီနေ့ကျမကြီးတောင်းဝင်နေတဲ့ကျွန်တော်တို့ဟိုဆုံညီပေးပါလို့ကျွန်တော်တောင်းပါပ
ါဟုတ်ကဲ့ပါခင်ဗျာဆရာတော်တော်အောင်ထွန်းရောဆရာတော်တော်တင့်ဆွေရောအချိန်ပေးပြီးဆွေးနွေးပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကစားဒီခေါင်းစဉ်ကြီးအသိကြီးမားပါတယ်နောက်လည်းပဲကျွန်တော်တို့ဆက်ပြီးတော့ပြောဆိုဆွေးနွေးတော့ကြအောင်မယ့်အကြောင်းအရာဖြစ်ပါတယ်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတောင်းပါပြီခင်ဗျာတောင်းပါပြီခင်ဗျာ
ပြည်သူ့ကျန်းမာရေးပညာရှင်ဒေါက်တာအောင်ထွန်းညမအရေးလေးလာတုံသက်သူဒေါက်တာတင့်ဆွေတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့်အင်ကာညတိုင်းရည်တိုင်းစီစဉ်နေရမှာသူဆွေးနွေးကံကိုစာတို့ထုတ်လွှင့်နေကြပါကျွန်တော်ကြော်ကြော်သိပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုအစောပိုင်းမှာအလူလဲရင်ဆိုင်ခဲ့တဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးသူအသစ်၄ဦးသာရှိကြောင်းသတင်းထုတ်ပြန်ခဲ့သလိုယောဂါကာကွယ်ထိန်းချုပ်ရေးအတွက်လှနဲ့ချီအသွာလာကန့်သတ်ထားတွေကိုဖြေလျှော့ပေးနေပါပြီ။ COVID-19 လူနာသက်တောင်းကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာ၃လအတွင်းပိုကူးသူအနည်းဆုံးကျသွားတာလည်းဖြစ်ပါတယ်။တောင်ကိုရီးယားကအထက်တန်းကျောင်းတွေကိုတော့ရှေ့သတင်းမှမှစပြီးတော့ဖွင့်လှစ်တော့မှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိတာ၃ပတ်ရှိသွားပြီဖြစ်ပြီးသူ့နိုင်ငံထဲမှာပိုကူးသူအသစ်တဦးရာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောပါတယ်။ဆက်ပြီးကုသပေးနေရတဲ့ COVID-19 လူနာကတော့400နီးပါးရှိတယ်လို့လက်သေးကျွန်မရဲ့တာဝန်ရှိသူတွေကပြောပါတယ်တင်းကျပ်တဲ့အတော်လာကန်တတာစစ်စစ်သားနဲ့တီချခွဲစောင့်ကြည့်ကြတွေပိုးရှိသူနဲ့အနီးကပ်ရှိခဲ့သူတွေကိုခြေရောက်ကောက်စီရင်ပြုဆိုတာကြောင့်နိုင်ငံအတော်များများမှာပိုကူးဆက်မှုထိန်းချုပ်ထားနေတာဖြစ်ပုံရတယ်လို့လည်းသုံးသပ်ကြပါတယ်အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးတွေအရေအတွက်ဟာလာမယ့်ဇွန်လ၁ရက်နေ့လောက်ကြာရင်200နီးပါးတိုလာနိုင်တယ်လို့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ခန့်မှန်းချက်ကိုသမ္မတအင်ဖီရိုကာရှော့ပေါ်ပြောဆိုလိုက်ပါတယ် CDC ရဲ့အစီရင်ခံစာမှာတော့အမေရိကန်မှာလက်ရှိနေစဉ်ပိုကူးလူနာသစ် 25,000 ရှိရာကနေဒီလကုန်ပိုင်းလောက်မှာပိုကူးခံရသူအသစ်နေစဉ် 2,000 လောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာပါဒီကနေ့အတွက်တော့သတင်းတွေကဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်ကျွန်မနောင်လာပါ
Thank you. This program has come to you from the Voice of America, Washington.